Welcome to the Voice of America in Burmese.
Mingla nyada ma khmyar tara chin paung be ya ni kin ne ne tin chin nai ja ba de lo su taw mi ta po ta ba le 2021 khu ne zon la 20 ye tin ngun ni nya be view na ma ma a chi sin ne ko nya 9 nai ga ne 10 nai thi Washington DC myo lo ga ne sa tin thau lun pe ni ba bi COVID-19 ရေပေါ်အခြေအနေကြောင့် VOA စီစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေတာပါဒီကနေ့ညမှာတော်ရချင်းတို့နားဆင်ကြရမယ့်အစီအစဉ်တွေမှာတော့စကိုင်းတိုင်းကလေးမြို့မှာမနေ့ကလူငယ်3ဦးဖမ်းဆီးခံခဲ့ရတဲ့အထက်အသက်မပြည့်သေးသူတွေလည်းပါဝင်ပါတယ
်ဟိုကလေးမြို့မှာညလူ3ယောက်ဖမ်းခံရတယ်အဲတယောက်ကဟိုညီမစီပွားရေးဘဏ္ဍာစီစဉ်ရတ
ော့စကောင်စီရဲ့အကြမ်းဖက်ဖမ်းဆီးတပ်ဖြတ်မှုသတင်းပေးပို့ချက်အပြည့်အစုံအပြင်သတင်းပတ်အစီအစဉ်တွေအဖြစ်လက်ရှိမြန်မာနိုင်ငံအခြေအနေကြောင့်ရှင်မထားတာတွေမလုံနိုင်ဘူးဆိုရင်စိတ်မလျှော့လိုက်ပဲရှင်မချက်အသက်တခုထားဖို့ How she did it ဆိုတဲ့ကုမ္ပဏီကိုတည်ထောင်သူမှတ်နိုင်အီအီမွန်နဲ့မင်းမြန်ထားတဲ့မြမရေဆွေးနေကန်းဥစီသူအောင်မြင့်ရဲ့သတင်းသုံးသပ်ချက်မြမပြမပေးစာများနဲ့သတင်းတွေကတုဒ္ဒအစီအစဉ်တွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်အခုသတင်းတွေကိုကျွန်တော်ဇွန်ဝင်းလိုက်နဲ့အတူမမသဇင်အောင်တို့ကတင်ဆက်ပေးပါမယ်ခင်ဗျာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာ9လနေပါရှိလာပြီဖြစ်ပေမဲ့စစ်ကောင်စီဘက်ကအကြမ်းဖက်ပစ်ခတ်မှုတွေနဲ့ဖမ်းဆီးထိန်းသိမ်းမှုတွေဆက်ရှိနေပါတယ်။တစ်ဖက်မှာလည်းစစ်အာဏာရှင်စနစ်ကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေပုံစံမျိုးစုံနဲ့မြို့နယ်အတော်များများမှာဒီကနေ့ထိဆက်လက်ပြုလုပ်နေကြသေးပါ။မနေ့ဇွန်လ19ရက်နေ့ကစကိုင်းတိုင်းဒေသကြီးကလေးမြို့မှာစစ်ကောင်စီတပ်တွေကအကြမ်းဖက်ပစ်ခတ်ဖမ်းဆီးခဲ့တဲ့အတွက်အသက်15နှစ်အရွယ်လူငယ်2ဦးအပါအဝင်အနည်းဆုံး4ဦးသေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။တဖက်မှာစစ်ကောင်စီဘက်ကအဲ့ဒီလိုအကြမ်းဖက်ပစ်ခတ်မှုတွေရှိနေပေမဲ့လည်းဒီကနေ့မှာတော့ကလေးမျိုးကံအ ਨੇ ဆုံး100လောက်လမ်းမပေါ်ထွက်ပြီးဆေးအာဏာရှင်ဆန့်ကျင်ရေးဆန္ဒပြခဲ့ကြပါတယ်။ COVID ကူးစက်မှုအရှင်မြင့်ဖြစ်ပေါ်နေတဲ့ကြားမှာပဲကလေးမျိုးကံတွေအခုလိုချစ်တဲ့ဆန္ဒပြနေကြတာပါ။မနေ့ဇွန်လ19ရက်နေ့ညမှာပဲရန်ကုန်မြို့ဗဟန်းမြို့နယ်အတွင်းစစ်ကောင်စီကပစ်ခတ်မှုကြောင့်73နှစ်အရွယ်လူငယ်တဦးသေဆုံးခဲ့ပါသေးတယ်။ချိန်ထဲမှာပဲဆေးအာဏာရှင်ဆန့်ကျင်ရေးဆန္ဒပြခွဲတွေကတော့တချို့မြို့တွေမှာပုံစံအမျိုးမျိုးနဲ့ဆက်ရှိနေကြပါဒီကနေ့ဇွန်လ20ရက်နေ့မှာရန်ကုန်တိုင်းဒေသကြီးရှိပီတာမြို့နယ်ကအတံမတိတ်အလံမလိတ်ဝန်ထမ်းပေါင်းစုံတပိတ်ဟာဆေးအာဏာရှင်ဆန့်ကျင်ရေးချစ်တဲ့ဆန္ဒပြခဲ့ကြပါတယ်
အခုချိန်ဒီကြောင်းနေတိုင်း
ဆောင်းလို့တိုင်းကြောင်းနေရ
အခုချိန်ဒီကြောင်းနေတိုင်
းဆောင်းလို့တိုင်းကြောင်းနေရ
ဟာရလို့လဲရုပ်ကြည့်တယ်
ဆောင်းလို့တိုင်းရမယ
်ဟာရလို့လ
ဲအလားတူပဲမန္တလေးမြို့နယ်အောင်မြင်တာဆန်ကပညာရေးတပိတ်လည်းဒီကနေ့လမ်းမပေါ်ထွက်ချစ်တဲ့ဆန္ဒပြခဲ့ကြပါတယ်စကိုင်းတိုင်းအတွင်းကမုံရွာတပယ်ရင်ရင်မပင်ဆလင်းကြီးဘုဒ္ဓလင်စားတဲ့မြို့နယ်အသီးသီးမှာဆေးအာဏာရှင်ဆန့်ကျင်ရေးဆိုင်ကယ်တပိတ်ရွာပေါင်းစုတပိတ်စသဖြင့်မတူညီတဲ့ပုံစံအသီးသီးနဲ့ဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြပွဲတွေရက်ဆက်ဆူဆူလို့ပြုလုပ်နေတဲ့ဒနင်္သာရီတိုင်းလောင်းလုံမြို့ကချင်းပြည်နယ်ဖားကန့်မြို့တို့အပြင်ကချင်းပြည်နယ်နမ်းမမြို့တို့မှာလည်းဒီကနေ့ဆေးအာဏာရှင်ဆန့်ကျင်ရေးချစ်တဲ့ဆန္ဒပြပွဲတွေပြုလုပ်ခဲ့ကြပါတယ်။ဒီမနက်ကမှစစ်တပ်ကအာဏာသိမ်းလိုက်တဲ့နေ့မှာပဲဖမ်းဆီးထိန်းသိမ်းခံထားရတဲ့ဩစတြေးလျနိုင်ငံသားရှောင်းတန်နယ်ရဲ့အမှုကိုပွင့်လင်းမြင်သာမှုရှိစွာနဲ့တရားမျှတစွာစစ်ဆေးကြားနာဖို့မြန်မာနိုင်ငံကိုတောင်းဆိုထားကြောင်းဩစတြေးလျနိုင်ငံသားရေးဝန်ကြီးမယ်ရီစပိန်ကပြောပါတယ်အမှုအတွက်ကြားနာစစ်ဆေးမှုဟာမျှတမှုရှိပြီးပွင့်လင်းမြင်သာမှုရှိလိမ့်မယ်လို့မျှော်လင့်ကြောင်းအခုသတင်းပတ်တွင်မြန်မာနိုင်ငံမြို့တော်နေပြည်တော်မှာရှောင်းတန်နယ်ရဲ့အမှုကိုကြားနာစစ်ဆေးဖို့ရှိနေတဲ့အချိန်ဝန်ကြီးမယ်ရီစပိန်ကဩစတြေးလျရဲ့ ABC သတင်းဌာနကိုပြောလိုက်တာဖြစ်ပါတယ်။နိုင်ငံတော်ရဲ့ဘန်ဒါငွေကြေးဆိုင်ရာလေးဝက်ချက်တွေသုထာမှာတွေ့ရှိရကြောင်းမြန်မာစစ်ကောင်းဆောင်တွေကဆွဆွဲပြောဆိုထားပေမဲ့ပမောကရှောင်းတန်တွေကိုခိုင်လုံတဲ့အကြောင်းပြချက်မရှိဘဲဖမ်းဆီးထားတာလို့မြန်မာနိုင်ငံမှာစစ်အာဏာမသိမ်းခင်နေ့အနေငယ်ကလေးကရှောင်းတန်တွေဟာဒေါန်ဆန်းစုကြည်နဲ့ NLD အစိုးရအတွက်စီးပွားရေးအကြံပေးအဖြစ်တာဝန်ထမ်းဆောင်နေကြတာဖြစ်ပါတယ်။နိုင်ငံတော်လျှို့ဝှက်ချက်ပေါက်ကြားတဲ့ဥပဒေနဲ့ရှောင်းတန်တွေကိုဒေါန်ဆန်းစုကြည်နဲ့အတူတရားစွဲဆိုထားတာဖြစ်ပါတယ်ခင်ဗျာ။အိန္ဒိယဆိုရဟာမြန်မာစစ်တပ်နဲ့ရောအတိုက်ခံအင်အားစုတွေနဲ့ပါတရားဝင်မဟုတ်တဲ့နိလန်ကပါတွစ်ဆုံစကားပြောနေတယ်လို့ဂျပန်နိုင်ငံဆိုင်ရာအိန္ဒိယသမ္မတကြီးစန်ဂျီဗာမာကပြောကြားလိုက်ပါတယ်။မြန်မာစစ်တပ်အနေနဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးကိုလွတ်ပေးပြီးလက်ရှိဖြစ်ပေါ်နေတဲ့အခြေအနေတွေပြည်လည်ရေးအတွက်ကြိုးပမ်းဆောင်ရွက်ဖို့တိုက်တွန်းပြောဆိုခဲ့ကြောင်းလည်းသမ္မတကြီးကပြောပါတယ်။ဂျပန်နိုင်ငံကနိုင်ငံသားသတင်းတောက်များအသင်းမှကျင်းပတဲ့သတင်းတောက်တင်တဲ့အမေရိကန်ကမှတာမကြီးဆန်ဂျီဗာမာကအဲ့လိုပြောကြားခဲ့တာပါမြန မြန်မာနိုင်ငံရဲ့လက်ရှိပြည်ပခပြည်လည်ရေးအများစုကစိတ်ဝင်စားနဲ့ပါဝင်လာနိုင်မဲ့တခြားနိလန်းရှိနိုင်မလားဆိုတာကိုအိန္ဒိယအစိုးရကရှာဖွေနေတဲ့အချိန်ထဲမှာပဲနိုင်ငံတွင်းမှာတရားဥပဒေစိုးမိုးရေးဖွဲ့စည်းပုံအခြေခံဥပဒေကိုပြန်လည်အသက်သွင်းရေးနဲ့အပြုသဘောဆောင်တဲ့တိုးတက်မှုတွေဖြစ်ပေါ်လာရေးတို့အတွက်နိုင်ငံတကာအတိုင်းဝိုင်းနဲ့ပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုမြန်မာဘက်ကအချိန်ချင်းတင်ပြဆွေးနွေးခဲ့တယ်လို့လည်းတာမကြီးစန်ဂျီဗာမာကပြောပါတယ်။ဒါပေမဲ့မြန်မာနိုင်ငံကိုအပြစ်ပေးအရေးယူရေးကိုတော့သူတို့ဘက်ကစဉ်းစားမထားဘူးလို့ဆိုပါတယ်ဒီကနေ့တင်းငွေနေဟာကမ္ဘာဒုက္ခသည်များနေ့ဖြစ်ပါတယ်ကမ္ဘာတဝန်းကဒုက္ခသည်တွေကိုချီးကျူးဂုဏ်ပြုတဲ့အနေနဲ့နှစ်စဉ်ဇွန်လ20ရက်နေ့ကိုကမ္ဘာဒုက္ခသည်များနေ့အဖြစ်ကုလသမဂ္ဂကသတ်မှတ်ထားတာပါဒုက္ခသည်တွေရဲ့ဘဝကိုစာနာနားလည်ပြီးမျှဝေခံစားနိုင်ဖို့နဲ့သူတို့ရဲ့ဘဝတွေပြန်လည်တည်ဆောက်နိုင်ရေးအတွက်ကြံ့ကြံ့ခံရက်တီနိုင်စွမ်းကိုအတိမတ်ပြုတဲ့အနေနဲ့ကမ္ဘာဒုက္ခသည်များနေ့အဖြစ်သတ်မှတ်ထားတာလို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂအဖွဲ့ကြီးဖြစ်တဲ့ UNHCR ကပြောပါတယ်အကြမ်းဖက်မှုတွေညှဉ်းပန်းနှိပ်စက်မှုတွေစစ်ပွဲတွေကနေထွက်ပြေးလာကြရတဲ့တန်ပေါင်းများစွာသောဒုက္ခသည်တွေရဲ့တတိဆွမ်းအားနဲ့လူသားဆန်မှုတွေကိုအတိမတ်ပြုထားတဲ့ဒုက္ခသည်များနေ့အတွက်ကမ္ဘာတဝန်းကပြည်သူတွေနဲ့အတူကျွန်တော်လည်းဒီကနေ့ပါဝင်ဆင်နွှဲပါတယ်လို့အမေရိကန်သမ္မတဂျိုးဘိုက်ဒန်ရဲ့ဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်COVID-19 ကာယရောဂါကြောင့်တိုင်းပြည်အသီးသီးကခီးသွားလာခွင့်နဲ့ကန့်တတ်ထိန်းချုပ်ထားပေမဲ့လက်ရှိအချိန်မှာဒုက္ခသည်အရေအတွက်ဟာမကြုံဘူးတဲ့အတိုင်းအတာနဲ့အများဆုံးကိုရောက်နေတယ်လို့ UNHCR ရဲ့အစီအခံစာမှာဖော်ပြထားပါတယ်2020ခုနှစ်အတွင်းစစ်ပွဲတွေအကြမ်းဖက်မှုတွေညှဉ်းပန်းနှိပ်စက်မှုတွေနဲ့လူခွင့်ရေးချုပ်ဖောက်ခံရမှုတွေကြောင့်ထွက်ပြေးလာကြတဲ့ဒုက္ခသည်အရေအတွက်ဟာ82.4% သန်းရှိတယ်လို့ UNHCR ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5.32 kHz 938ည5.32 kHz 9039ည5.57 kHz 5885တို့ဖြင့်စနေတိုင်းတွေမှာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်မင်္ဂလာပါရှင်ကျမများသတင်းအောင်ပါသတင်းတွေကိုဆက်လက်ကြီးညာပေးပါမယ်ရှင်။ Johns Hopkins တက္ကသိုလ်ကိုရိုနာဗိုင်းရပ်စ်သုတေသနစင်တာရဲ့ဒီကနေ့မနက်ပိုင်းအထိစီးရင်တွေအရတကဘာလုံးအတိုင်းအတာနဲ့ COVID-19 ကူးစက်သူ188သန်းကျော်နဲ့သေဆုံးသူ4သန်းရှိပြီဖြစ်ပါတယ်။တကဘာလုံးမှာကာကွယ်ဆေးထိုးပြီးတဲ့သူအရေအတွက်က1ဘီလီယံကျော်ရှိပါတယ်။အစောပိုင်းနှုန်းကတော့ American ကထိုင်ဝမ်ကိုကာကွယ်ဆေး9သိန်းခွဲပို့ပေးမယ်လို့ကတိပေးထားတာကိုအခုကာကွယ်ဆေး 23.5 သန်းထိတိုးပြီးတော့ပို့ပေးမယ်လို့ပြောပါတယ်။ American အနေနဲ့ကမ္ဘာတဝန်း COVID-19 ကာကွယ်ဆေးသန်း80အထိပေးပို့လှူဒန်းဖို့စီစဉ်နေတယ်လို့သမ္မတဂျိုးဘိုက်ဒန်ကပြောပါတယ်ဂျပန်နိုင်ငံတိုကျိုမြို့မှာကျင်းပမယ့်အိုလံပိတ်အားကစားပွဲစဉ်တွေမတိုင်ခင်မှာရောက်လာတဲ့ယူဂန်ဒါနိုင်ငံသားအားကစားသမား9ဦးကတဦးမှာကိုဗစ်ကူးစက်နေရကိုတွေ့ရကြောင်းသူကိုတိကျခွဲစောင့်ကြည့်ထားတယ်လို့ AP သတင်းကဖော်ပြပါတယ်ကိုဗစ်ကူးစက်သူတန်း30နီးပါးရှိတဲ့အိန္ဒိယမှာပြီးခဲ့တဲ့24နာရီအတွင်းကူးစက်သူ 5,800 ကျော်ရှိပါတယ်American ကကူးစက်သူ 33.5 သန်းနဲ့တကမ္ဘာလုံးမှာကူးစက်မှုအများဆုံးဖြစ်ပါတယ်။ Brazil နိုင်ငံက American ပြီးရင် COVID-19 ကြောင့်သေဆုံးမှုအများဆုံးဖြစ်ပြီးအခုထိသေဆုံးသူ9သိန်းကျော်ရှိတယ်လို့ Brazil ကျန်းမာရေးဌာနကစနေနေ့ကပြောပါတယ်ရှင်။ Iran နဲ့ Nuclear သဘောတူညီချက်ပြန်ရဖို့စိတ်ဆက်ညှိနှိုင်းနေတဲ့အဖွဲ့အစည်းတွေတနင်္ဂနွေနေ့ Austria နိုင်ငံ Vienna မြို့မှာတရားဝင်အစည်းအဝေးကျင်းပမယ်အကြောင်း EU ဥရောပသမဂ္ဂကမနေ့စနေနေ့တုန်းကပြောဆိုပါရယ် American ပြည်ထောင်စုနဲ့ Iran ရှေ့တိုးဆောင်ရွက်ဖို့လှုပ်ဆောင်ရမယ့်အစီအစဉ်အတွက် Iran နဲ့အင်အားကြီး6နိုင်ငံ April ကတည်းက Vienna မှာဆက်စပ်ညှိနှိုင်းနေကြတာပါနိုင်ငံတကာအရေးယူပိတ်ဆို့မှုတွေအများပြားလျှော့ချပေးရင် Nuclear အစီအစဉ်ကိုလျှော့ချပေးမယ်ဆိုတဲ့သဘောတူညီချက်ကနေ American ပြည်ထောင်စုက2018ခုနှစ်မှာနှုတ်ထွက်ခဲ့ပါတယ်ဒီဒီချင်းဆွေးနွေးပွဲတွေပြန်ပြီးတော့ဆက်ကျင်ပြီးတဲ့နောက်တပတ်ကျော်အကြာဆွေးနွေးမှုတွေရွှေဆိုင်မဲ့ပုံရှိတဲ့ဆိုတဲ့ရည်ညွှန်းပြောဆိုချက်တွေထွက်ပေါ်နေချိန်မှာပဲတနင်္ဂနွေနေ့မှာတရားဝင်အစည်းအဝေးတွေကျင်းပကြတာပါ Nuclear သဘောတူညီချက်ရဖို့ Iran, Russia, တရုတ်ပြင်သစ် Britain, Germany နဲ့ဥရောပသမဂ္ဂတို့ Vienna ကဇင်ခန်ဟိုတယ်နေရာခန်းမှာတွေ့ဆုံဆွေးနွေးနေပါတယ်ဤရန်ဘက်ကမျက်နှာချင်းဆိုင်တွေ့ဆုံဖို့ညှင်းပယ်ထားတဲ့အတွက် American ကိုယ်စားလှယ်တွေကဟိုတယ်နဲ့လမ်းတစ်ဖက်ကနေရာမှာရှိနေပြီးဥရောပသမဂ္ဂကနှစ်ဖက်အကြားအပြန်အလှန်ဆက်သွယ်ကြိုးဆောင်ပေးနေတာဖြစ်ပါတယ်ရှင်
တနင်္ဂနွေကြဆက်ဆံရေးတင်းမာနီယာကိုရှင်းချဖို့အမေရိကန်နဲ့ရုရှားသမ္မတနှစ်ဦးဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာတွေ့ဆုံခဲ့ပြီးတဲ့နောက်အမေရိကန်နိုင်ငံဆိုင်ရာရုရှားသံအမတ်ဝါရှင်တန်မြို့ကိုပြန်လာပြီးဖြစ်ပါတယ်။မတ်လအတွင်းကရုရှားကိုပြန်ပြီးတော့ခေါ်ယူခြင်းခံခဲ့ရတဲ့ရုရှားသံအမတ်အနာတိုလီအန်တိုနော့ဖ်ကမော်စကိုလေဆိပ်ကနေမနေ့9နာရီနဲ့မိနစ်20မှာနယူးယောက်မြို့ကိုထွက်လာတာဖြစ်ပြီးတော့အဲဒီကတဆင့်ဝါရှင်တန်ဒီစီကိုဆက်ပြီးတော့သွားရောက်မှာဖြစ်ပါတယ်။သူအနေနဲ့နှစ်နိုင်ငံကြားတန်းတူပြီးတော့လက်တွေ့ကျတဲ့ဆက်ဆံရေးကိုတည်ဆောက်နိုင်မှုမျှော်လင့်တယ်လို့ရုရှားသံအမတ်ကရုရှားသတင်းဌာန RIA Novosti ကိုပြောပါတယ်။အမေရိကန်နဲ့ရုရှားဆက်ဆံရေးကအမေရိကန်သမ္မတဂျိုးဘိုင်ဒန်တာဝန်ဆယူစဉ်ကဆက်ပြီးတော့တင်းမာခဲ့တာပါ။ရုရှားတို့အမေရိကန်ရေကောက်ပွဲမှာဆက်ဖက်မှုတွေရှိတယ်လို့ဆွဆွဲခံထားရတယ်လို့အမေရိကန်အပေါ်မှာဆိုက်ဘာတိုက်ခိုက်မှုတွေကျူးလွန်တယ်လို့လည်းဆွဆွဲထားပါတယ်။သမ္မတဘိုင်ဒန်ကရုရှားသမ္မတပူတင်ကိုလူသက်သမားလို့ခေါ်ဆိုခဲ့ပြီးတဲ့နောက်ရုရှားတို့ကမနှစ်သက်မှုကိုပြတဲ့အနေနဲ့ရုရှားသံအမတ်အန်တိုနော့ဖ်ကိုမတ်လအတွင်းကမော်စကိုမြို့ကိုပြန်ပြီးတော့ခေါ်ယူခဲ့ပါတယ်။အမေရိကန်သံအမတ်ဂျွန်ဆူလီဗန်ကိုလည်းဝါရှင်တန်ကိုပြန်သွားဖို့ရုရှားတို့ကတောင်းဆိုခဲ့တာပါ။နိုင်ငံခြားမှာတန်တမန်တွေကိုအပြန်အလှန်နှင်ထုတ်ခဲ့တယ်လို့ American တန်မတ် Sullivan ဟာလည်း AP လာဂျုံကမော်စကိုကနေထွက်ခွာခဲ့တာဖြစ်ပါတယ်ရှင်။ Taiwan အပေါ်တရုတ်နိုင်ငံရဲ့အချုပ်အခြာအာဏာတည်ရှိတာကိုလက်ခံအတိအမှတ်ပြုဖို့အတင်းအဓမ္မလက်မှတ်ထိုးခိုင်းတာကြောင့် Hong Kong မှာရှိတဲ့ Taiwan ကုန်သွယ်ရေးယုံကဝန်ထမ်း9ဦး Hong Kong ကနေပြန်ပြီးတော့ထွက်ခွာလာတယ်လို့ Taiwan ကပြောပါတယ်။တရုတ်ကထိုင်ဝမ်အပေါ်တန်တမန်ရင်းနဲ့စီးပွားရေးအရာဖိအားပေးမှုတွေတိုးမြှင့်ပြီးတော့ပြည်လူလာနေချိန်နဲ့ဟောင်ကောင်နဲ့မကာအိုတို့ကထိုင်ဝမ်မှာကုန်သွယ်ရုံးတွေကိုပိတ်လိုက်ပြီးတော့မကြခင်မှာပဲအခုကိစ္စဖြစ်ပွားခဲ့တာပါ။ကျူပီကပီးရဲ့မူဝါဒကိုလက်ခံအတိအမှတ်ပြုပြီးတော့ဝန်ခံလက်မှတ်ရေးထိုးဖို့ဟောင်ကောင်အစိုးရကထိုင်ဝမ်ကုန်သွယ်ရုံးကဝန်ထမ်းတွေကိုတောင်းဆိုခဲ့တယ်လို့ထိုင်ဝမ်ရဲ့တရုတ်ပြည်မှာရေးရာကောင်စီ NAC ကပြောပါတယ်။ဟောင်ကောင်မှာရှိတဲ့ထိုင်ဝမ်ကုန်သွယ်ရေးယုံပုံမှန်လက်ပတ်နိုင်ရေးနဲ့ဝန်ထမ်းအလှည့်ကျစေလွှတ်မှုတွေကိုနှောက်ယှက်တားဆီးဖို့တရုတ်နိုင်ငံနဲ့ဟောင်ကောင်အစိုးရကတရုတ်ပြည်တပီးရဲမူဝါဒကိုအသုံးချနေကြောင်းထိုင်ဝမ်တရုတ်ပြည်မှရေးရာကောင်စီ MAC ကတနင်္ဂနွေနေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ထိုင်ဝမ်ကတရုတ်နိုင်ငံနဲ့ဟောင်ကောင်တို့ရဲ့အရေးပါတဲ့ကုန်သွယ်ဘက်ဖြစ်ပေမဲ့မကြခင်နှစ်တွေတည်းအစိုးရရဲ့ကြားမှာဆက်ဆံရေးပိုပြီးတော့တင်းမာနေကြတာဖြစ်ပါရဲ့ရှင်။တော်ရရှင်များရှင်တင်းနေနေညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကြီးညာလို့အပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်
။သတိတိုင်းကလေးမျိုးမှာတော့စစ်ကောင်စီတပ်တွေဘက်ကမင်းညားကလူ၃ယောက်ကိုဖမ်းဆီးသွားခဲ့ပြီးအဲ့ဒီဖမ်းဆီးသွားသူတွေထဲမှာအသက်မပြည့်သေးတဲ့လူငယ်တွေလည်းပါဝင်တယ်လို့ကလေးမျိုးကနေကပြောပါရယ်။အခုလိုအသက်မပြည့်သေးတဲ့လူငယ်တွေဖမ်းခံလိုက်ရတဲ့အတွက်မိသားစုဝင်တွေဘက်ကလည်းစိုးရိမ်မှုတွေရှိနေပါရယ်။ဒီကြောင့်အသေးစိတ်ကိုတော့ကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါရယ်။သခိုင်းတိုင်းကလေးမျိုးမှာတော့လူငယ်နှုတ်ပါဝင်လူ၃ဦးကိုစစ်ကောင်စီတပ်တွေကမင်းညသကောင်းကျော်အချင်းကဝင်ရောက်ဖမ်းဆီးတာတွေလုပ်ခဲ့ပါတယ်။ညတနေ့ကနေ့နေ့လောက်ကစစ်ကား50နဲ့ရောက်လာပြီးဖမ်းဆီးသွားခဲ့တာဖြစ်ပြီးတော့ဒီထဲမှာအသက်12နှစ်နဲ့15နှစ်အရွယ်အသက်မပြည့်သေးတဲ့လူငယ်တွေလည်းပါဝင်တယ်လို့ကလေးမျိုးကန်တဦးကပြောပါတယ်။
ဟိုကလေးမျိုးမှာညလူ၃ယောက်ဖမ်းခံရတယ်။အဲတယောက်ကတော့ဟိုမြန်မာစီးပွားရေးဘဏ္ဍာစီးပြန်တော့ထားတဲ့ဝန်ထမ်းကသူနာမည်ကတော့အောင်မြင်မှုนี่ยะก็တော့ကလေးမျိုးချက်မြင့်အောင်ကြီးရက်ခွဲပေါ့ည7နာရီလောက်ကြီးဝင်ဖမ်းသွားတယ်။ဟောနောက်ပြီးတော့နောက်တယောက်ကျတော့ဒီနေနဲ့အကိုဖမ်းတာမတွေ့တော့သူကလေသားဖြားနာပြီးအိရတဲ့လဲနေတယ်။အဲ့ကဆက်နေနေပဲရှိသေးတယ်။အဲ့ချက်မြင့်အောင်ကြီးရက်ပဲအီယာဝဒီလက်ဖိတ်ဆိုင်ကအဲ့ကလေးကျလည်းဟိုဖမ်းနေတဲ့လူမတွေ့တော့ရှိတဲ့လူကိုခေါ်သွားပုံစံမျိုးနောက်ပြီးတော့ကလေးမျိုးဘဲရင်လို့ခေါ်တဲ့နေရာနေကျော်မင်းခန့်မောင်အတက်က15နှစ်တည်းရှိတယ်အတက်မပြည့်သေးတဲ့ကလေး2ယောက်ပါဘောနော်ညဖမ်းတာလေ3ယောက်မှာ
ဘာကြောင့်ဖမ်းခံရလဲဆိုတာကိုစစ်ကောင်စီဘက်ကအခုချိန်ထိတရားဝင်သတင်းထုတ်ပြန်တာမရှိသေးပေမဲ့မိသားစုဝင်တွေကိုဖမ်းဆီးတာမရလို့ဖမ်းဆီးသွားတာမျိုးဖြစ်နိုင်တယ်လို့အစိုးရကလေးမျိုးကံကဆက်ပြောပါတယ
်7နှစ်သားကလေးရဲ့အဖေအမေကတော့ဟိုဒီကလေးမဆန်းတဲ့ဆက်ကနေလည်းတပါသူအိမ်ကိုလိုပဲဝမ်းခံပြီးဘောနော်ဒီလိုသူ့အမေကတော့ညတပိတ်တည်းဘူးလို့တော့အဲဒီတော့လည်းတစ်ခါဝမ်းခံပြီးအခုတစ်ခါကျတော့ဒီကတော့ဖေမီနဲ့အကူကိုဖမ်းနေတာမတွေ့တော့ရှိတဲ့လူဖမ်းတော့တဲ့ပုံစံမျိုးပေါ့
ဒီဖမ်းစည်းခံလိုက်ရတဲ့အထဲမှာအသက်15နှစ်အရွယ်မောင်ကျော်မင်းခတ်မောင်ဆိုသူကတော့ဒီနေ့မှပဲစစ်ကောင်စီတပ်တွေဘက်ကဖမ်းစည်းထားခြင်းမှာတည်ဆုံသွားခဲ့ပြီးသူ့ရဲ့ရုပ်အလောင်းကိုလာရောက်ထုတ်ယူဖို့နေ့လယ်ပိုင်းမှာအရက်ဝတ်နဲ့လူတစ်ယောက်ကရက်ွက်ကိုအကြောင်းကြားလာတယ်လို့ဖခင်ဖြစ်သူကိုကျော်ထင်ကပြောပါတယ် damai along go thau yu bo twa sin ma lo ye sa khan ga ti song na ma ho bu lo pyan bi pyo ja ke chang pyo ba de mne nya bai ga klei myo ma phit khe de pyit khan mu chang lu le u ti song ke de lo de sa kan de chu ga pyo ni ba de di kai sa ne patat bi bio yin ni ne ti ja ti pyu nai yin lo ma chi de ba u di phit ne patat bi sit kaung si bak ga maung chaw min khan maung go wen khan ngai na de shi de lo tadin ni thwat paw ni bi a di twat le so yain mi de lo phaw kin phit tu ko chaw tin ga pyo ba de
ที่ไหนไปลองที่ไหนที่ไหนก็บอกว่าที่ไหนจะอยู่ที่ไหนก็ลองที่ไหนก็ลองที่ไหนก็ลองที่ไหนก็ลองที่ไหนก็ลองที่ไหนก็ลองที่ไหนก็ลองที่ไหนก็ลองที่ไหนก็ลองที่ไหนก็ลองที่ไหนก็ลองที่ไหนก็ลองที่ไหนก็ลองที่ไหนก็ลองที่ไหนก็ลองที่ไหนก็ลองที่ไหนก็ลองที่ไหนก็ลองที่ไหนก็ลองที่ไหนก็ลองที่ไหนก็ลองที่ไหนก็ลองที่ไหนก็ลองที่ไหนก็ลองที่ไหนก็ลองที่ไหนก็ลองที่ไหนก็ลองที่ไหนก็ลองที่ไหนก็ลองที่ไหนก็ลองที่ไ မမဟုတ်ဘူးလေတကယ်လို့မတူဘူးဆိုရင်အဲ့ဒီကိစ္စပေါ့ဒီကိစ္စကိုမဟုတ်ဘဲနဲ့ဝန်ခံထိုင်တာမျိုးဖြစ်ပုံချတာမျိုးတွေတုတ်တမှာတော့ဒါဆိုရင်လေ
ဒီညမနှိပ်စက်မှုတွေကြောင့်တည်ဆုံးတာတွေအတော်များများရှိခဲ့တာကြောင့်ဖန်စီခံရသူတွေရဲ့မိသားစုဝင်တွေကစိုးရင်ပူပန်မှုတွေရှိနေတာပါဖန်စီပြီးတဲ့နောက်ရုပ်လောင်းကိုပြန်လာယူဖို့မိသားစုကိုအကြောင်းကြားတာမျိုးတွေလည်းရှိနေပါတယ်အခုဆိုရင်စစ်ကောင်စီဘက်ကအာဏာသိမ်းခဲ့တာလေးလကျော်လာခဲ့ပြီဖြစ်ပြီးတော့အဲ့ဒီလေးလကျော်ကာလအတွင်းမှာအခုချိန်ထိဆက်လက်ဖန်စီခံထားသူ9000လောက်ရှိပြီးတည်ဆုံးသူကတော့880ရှိတယ်လို့နိုင်ငံရေးကျင်းသားများကကူညီစောင့်ရှောက်ရေးအသင်း AABB ကသတင်းထုတ်ပြန်ထားပါတယ်မြန်မာစစ်ကောင်စီကတော့ AABB စီးရင်ဟာချက်ကားထားတာဖြစ်ပြီးတော့အမှန်တကယ်တည်ဆုံးသူကတော့300နီးပါးပဲရှိတယ်လို့ပြောပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပါ
ရှင်မြတ်ဗျာအပတ်စဉ်စီစဉ်မှုကိုတင်ဆက်ပြပါမယ်။အရင်ဆုံးမြမအလီစနေကန်ကိုနားဆင်ရမှာပါ။မြမနိုင်ငံကခက်ခဲတဲ့အခြေအနေတွေကြောင့်ယူမန်ထားတာတွေမလုပ်နိုင်ဘူးဆိုရင်စိတ်မလျှော့ပဲနဲ့ယူမန်ချက်တင်နဲ့သွားဖို့ How she did it ကုမ္ပဏီအမှုဆောင်ရာရှိချုပ်မနန်းဤမုံကအကြံပြုပါရယ်။အမျိုးသမီးတွေအခက်ခဲတွေကြောက်ဖြတ်နိုင်ရေး Weekend ဆိုတဲ့စီစဉ်ကြောင့်ဝက်စင်မြမကဆက်တွေ့မိမြန်ထားပါရယ်။မြမအလီစနေကန်မှာနားဆင်ကြည့်ပါ။
မင်္ဂလာပါမတ်နန်းဤမွန်ရှင် VOE မြန်မာပိုင်းစီစဉ်ရမယ်ကြိုဆိုပါရစေ
။ဟုတ်ကဲ့မင်္ဂလာပါမတ်
။မတ်နန်းဤမွန်ကတော့ဒီ How She Did It ဆိုတဲ့ဒီ company ကိုတည်ထောင်ထားတာဖြစ်ပါတယ်။ How She Did It ကတော့ဒီအမျိုးသမီးတွေမှာဆိုအမျိုးသမီးတိုင်းမှာရှိတဲ့ကိုယ်ပိုင်အရေးအချင်းတွေပေါ့နော်။ဒါကိုပြင်တင်ပေးပြီးတော့မှထိထိရရအောင်အသုံးချနိုင်ဖို့အတွက်ကိုအကြံပေးကူညီပေးနေတဲ့ company ဖြစ်ပါတယ်ဆိုတော့ဒီကနေပြီးတော့လည်းအစီအစဉ်တွေဒီအမျိုးသမီးတွေရဲ့စွမ်းဆောင်ရည်မြင့်တင်တဲ့အစီအစဉ်တွေအများကြီးလုပ်ထားတယ်ဆိုတော့အခုနောက်ဆုံးဒီလုပ်ထားတဲ့ weekend rep program နဲ့ပတ်သက်ပြီးတော့အခုမန္တန်းကိုမေးမှာပါဆိုတော့ဒီအခုလက်ရှိပေါ့နော်ဒီမြန်မာနိုင်ငံမှာခက်ခဲတဲ့အခြေအနေကိုဖြတ်သန်းနေရတဲ့အချိန်မှာဒီအမျိုးသမီးတွေအားလုံးအတွက်ဟိုအတူလက်တွဲပြီးတော့ကြော်ဖြတ်နိုင်ဖို့ဒီအစီအစဉ်လုပ်ထားတယ်လို့သိပါတယ်နားလည်ထားပါတယ်ရှင်ဆိုတော့ဒီ weekend program နဲ့ပတ်သက်ပြီးတော့အရင်ဆုံးရှင်းပြပေးပါရှင်
weekend program ကတော့အတိအကဒီကျမတို့ launch လုပ်လိုက်တာရက်အနည်းငယ်ပဲရှိသေးရပေါ့နော် batch 1ကိုစလုပ်နေပြီအတိအကရွက်ချက်ကတော့ကျမတို့အမျိုးသမီးတွေကဒီအလုပ်လက်မဲ့ဖြစ်သွားတာတွေနောက်မှရေဒီ university တွေဆက်မသက်ဖြစ်တော့တာတွေပေါ့နော်ဆိုတော့အလုပ်ပိုင်းမှာရောပညာရေးပိုင်းမှာရောရက်တန်သွားတာကြီးသူတို့လည်းကြုံရတယ်ပေါ့နော်အဲဒါအပြင်ထပ်ပြီးကြုံရတာကတော့ emotional distress တွေအများကြီးဖြစ်တယ်ဆိုတော့ဒါကတော့ဟိုမျိုးသားရောမျိုးသမီးရောကလေးငယ်တွေရောအားလုံးကြုံတယ်ပေါ့နော်ဒါပေမဲ့ကျွန်မတို့ကမျိုးသမီးတွေအတွက်ရက်စီပေးတဲ့ဖွဲ့စည်းမှုဖြစ်တဲ့အတွက်ကြောင့်ဟိုကိုပါဝင်ကိုရဲ့ဒီပတ်ဝန်းကျင်မှာရှိတဲ့မျိုးသမီးတွေဖြစ်နေတဲ့အခက်အခဲတွေကိုအတူတူဖြေရှင်းကြမယ်ဆိုတဲ့ UI channel we can ပေါ့နော်အဲ့လိုမျိုးပုံစံနဲ့ကျမတို့ဒီထောင်လိုက်တာဖြစ်တယ်ပေါ့နော်ဒီ program ကို design လုပ်လိုက်တယ်ပေါ့နော်ဆိုတော့အဓိကတော့အတူတူချက်ကြော်ကိုတွဲရည်ရထားပါတယ
်ဆိုတော့ဆုံးဆုံးပြောဆိုအဓိကဒါအမျိုးသမီးတွေရည်ရတဲ့အစီအစဉ်ဖြစ်တယ်ဆိုတော့ဒီအစီအစဉ်ကနေပြီးတော့ပေါ့နော်ဘာတွေကြားနိုင်မလဲဘယ်လိုအကျိုးတွေရှိနိုင်မလဲဆိုတာကိုလည်းရှင်းပြပေးပါရှင
်ဒီစီစဉ်ရဲ့အဓိက focus ကနှစ်ခုဖြစ်တယ် career support နဲ့ emotional support ပေါ့နော်ဆိုတော့ career support လို့ပြောတဲ့အချိန်မှာအခုကျမတို့ဒီလုပ်ငန်းခွင်တဲကမျိုးသမီးတွေလည်းပါတယ်လို့စွန့်ဦးတီထွင်မျိုးသမီးတွေလည်းပါတယ်ပေါ့နော်ဆိုတော့အခုလိုရက်တန်သွားတဲ့အချိန်မှာတချို့တွေကလည်းလုပ် အလုံးရှာနေကြတယ်ဆိုတော့အလုံးရှာတဲ့အချိန်မှာလည်းဒီအလုံးနဲ့ connected ဖို့နောက်တစ်ခါကျတော့အခုဆိုရင် LinkedIn မှာကအရန်ကိုအလုံးတွေကရှာလို့ပို့ပြီးတော့အဆင်ပြေတယ်ဒါမျိုးလေးတွေဆိုရင်ကျမတို့မျိုးသမီးတွေတော်တော်များများလက်လန်းမမီဘူးဖြစ်နေရလေးတွေလည်းသတိထားမိရဲ့ဒါကြောင့်အာတို့ရဲ့ဒီ CV တွေ LinkedIn profile တွေကိုပြန်ပြီးရောမှ upgrade လုပ်တာအာကို self promote လုပ်တာအသင်ပေးတာပေါ့နော်ဆိုတော့အဲ့လို career support တွေပါတယ်အာနောက်တစ်ခါကျတော့ entrepreneurs women တွေပေါ့နော်ဒီဆုံးတွေ့ခြင်းမျိုးသမီးတွေဆိုရင်လည်းတို့အတွက်အများကြီးခက်ခဲသွားတယ်ဆိုတော့ entrepreneurs အချင်းချင်းပြန်ပြီး connect လုပ်ပြီးတော့ဟို buyers နဲ့ sellers တွေကိုချိတ်ပေးနိုင်ဖို့အတွက်လည်းရည်ရွယ်တယ်ပေါ့နော်ဒါကြောင့်ဟို networking and career support ပေါ့နော်ဒီ career support မှာကျမတို့အဓိက main center ဖြစ်တာကတော့ career planning in crisis time ပေါ့ဆိုတော့ကျမတို့အရင်တုန်းကလည်း career planning ကိုအများကြီးလုပ်ခဲ့ပေးတယ်ဒါပေမဲ့ဒီတစ်ခါထူးခြားချက်ကတော့ crisis time မှာဘယ်လို planning လုပ်မလဲဆိုတာမျိုးပေါ့နော်ဒါပုံမှန်လုပ်နေတဲ့ပုံစံနဲ့သွားလို့မရတော့ဘူးဆိုတော့ uncertainty တွေကရမ်းများတဲ့အချိန်မှာကိုက the right mindset ဖြစ်ဖို့လိုတယ်နောက်ပြီးတော့ကိုရဲ့ skill base passion base ဖြစ်ဖို့လိုတယ်ဆိုတာမျိုးကိုသိဖို့အတွက် coaching program လေးတွေပေါ့နော် self guided coaching program လေးလည်းပါတယ်ဆိုတော့ဒါလေးကထူးခြားချက်ပေါ့နော်ပြီးတော့ emotional support တွေလည်းပေးပါတယ်
ဒါတွေအကုန်လုံးကနားလည်သလောက်တော့ဒီ online ပေါ်မှာကျွမ်းကျင်တဲ့တွေချိတ်ဆက်ပြီးတော့သင်ပေးနေတယ်ပြောပြပေးနေတယ်လို့နားလည်ပါတယ်ဆိုတော့အဲ့လိုလုပ်တဲ့အခါမှာရောဘယ်လိုမျိုးအခက်အခဲတွေရှိပါလဲရှင့်
လောလောဆယ်ကတော့ကျမတို့အခက်အခဲဆုံးကတော့ဒီပါဝင်နေတဲ့ team အားလုံးရဲ့ mental health ပေါ့နော်ဆိုတော့အားလုံးကအခုချိန်မှာဟိုအရန်စင်ကြင်နေလို့လုပ်နေရလဲမဟုတ်ဘူးပေါ့နော်အထူးသဖြင့် state တိုင်းဆိုင်ရပေါ့နော်ဆိုတော့တစ်ခါတလေကျရင် energy က up ဖြစ်တယ်အဲ့တော့အလုပ်ကို focus လုပ်နိုင်တယ်ဒါပေမဲ့တစ်ခါတလေကျရင်ဟိုဒီအဖြစ်အပျက်တွေကကိုဘေးနားမှာက disaster ဖြစ်နေတာဆိုတော့ပေါ့နော်ဆိုတော့ဒါတွေရိုက်ခတ်မှုကြောင့်လည်းချိန်ကြရင်လည်းဟိုပြန်ပြီးတောင်းသွားတာရှိတယ်ဆိုတော့ team အနေနဲ့ကျမတို့အဲ့အလေးကိုတယောက်နဲ့တယောက်I got you ပေါ့နော်တယောက် down line တယောက်ကပြန်ပြီးတော့ backup လုပ်ပေးပြီးတော့ဟို me time ပေါ့နော်ပြန်ပြီးတော့ break you ဖို့အတွက်အထူးဖြင့်ကိုယ့်ကိုယ်ကိုပြန် site ဖို့ပေါ့နော်အဲ့အလေးကရေးချက်အဲ့တော့ကျမတို့ကဟိုပြောမယ်ဆိုအရင်တော့အလုံးလုံးတဲ့ပုံစံဒါမှမဟုတ်အချိန်နဲ့သွားလို့မရဘူး safety ကရေးကြည့်တယ် even like digital safety ရောနောက်ပြီးအခုလိုမျိုးပေါ့နော် emotional safety ကလည်းရေးကြည့်ရဲဆိုတော့ကျမတို့ဒါတွေ balance လုပ်ရတယ်အဲ့တော့တခါလေကြာရင် response time နေတာလေးရှိတယ်အခါလေကြာရင်လည်း you know like ဟို safe ပိုင်းပါတယ်လို့စိတ်တက်အရင်ကြာရင်ကြာတယ်လို့ပြန် adjust လုပ်သွားရတာလေးရှိရပေါ့နော်ဆိုတော့လောလောဆယ်တော့ဒါလေးကတော့တွေ့ရတဲ့အခက်အခဲတစ်ခုပေါ့နော
်အခုမန္တန်ပြောသလိုပေါ့နော်ဒီလက်ရှိဖြစ်နေတဲ့အခြေအနေမှာဒီစိတ်ပိုင်းဆိုင်ရာခံစားချက်နဲ့ပတ်သက်ပြီးတော့ပတ်မိုးကူညီဖို့လည်းအများကြီးအရေးကြီးတယ်ဆိုတာမျိုးပြောသွားပါတယ်ဆိုတော့အခုလက်ရှိအခြေအနေမှာဒီဖြစ်နေတဲ့အခြေအနေတွေကြောင့်ပေါ့နော်ဒီခုနကပြောတဲ့ဒီလုပ်ငန်းခွင်တွေမဝင်နိုင်တော့လို့နောက်တစ်ခါဒီအကြောင်းတွေဆက်တက်လို့မရတော့လို့လို့စိတ်ထိခိုက်မှုတွေဖြစ်တဲ့အပိုင်းမှာဒီလိုဖြစ်နေတဲ့သူတွေအတွက်ကိုဒီစိတ်ပိုင်းဆိုင်ရာပံ့ပိုးမှုပေးဖို့အတွက်ကဘယ်လောက်ထိအရေးကြီးတယ်လို့ရောမန္တန်တို့မြင်ထားပါလဲရှင်
emotional support ကဘာကြောင့်ရည်ကြီးလဲဆိုတော့ဟိုကျမတို့ခုပေါ့နော်လူဆိုတာကစိတ်ကစွန့်ဆောင်နေရဆိုတော့ပေါ့နော်စိတ်တက်ကြပြီဆိုချင်းကျမတို့ရှေ့ကို move forward လုပ်ဖို့အရင်ခက်ခဲလာကြရတယ်ဆိုတော့အခုကျမတို့မြန်မာဒီမှာကြုံရတာကြတော့ဆက်ဆက်ချင်းမှာတော့ overwhelm ဖြစ်တယ်ပေါ့နော်ဒီ confuse ဖြစ်တယ်ပေါ့နော်ဒါပေမဲ့တစ်ဖြည်းဖြည်းချင်းနဲ့အခု stage ကကြတော့ loss ဖြစ်တယ်ပေါ့နော်ဒီလိုပြင် future ကိုစဉ်းစားလိုက်ရင် loss ဖြစ်တယ်ဆိုတဲ့အချိန်ကျတော့ဟိုဘယ်သူမှတော့ဟို definite answer တော့မရှိဘူးဘာဖြစ်မယ်ဘယ်တော့ပါပြီးမလဲဆိုတော့မသိဘူးပေါ့ဒါပေမဲ့တခါကကြတော့ကိုကကိုဒီ sustain လုပ်နိုင်ဖို့ရည်ရည်ကြီးတယ်ကိုရဲ့ဒီကို view site တာပေါ့နော်အထူးဖြင့်စိတ်ကို inner peace ရအောင်လုပ်နိုင်တာဒါမျိုးတွေရှိနိုင်မယ်ဆိုရင်ကိုကတရက်တရက်တရက်တရက်ကိုတော့နင်းနင်းနဲ့စီတော့ရွေးသွားလို့ရတယ်ပေါ့နော်ဆိုတော့အဓိကအဲ့ဒီရွေးချက်နဲ့ကျမတို့က emotional support ကိုလည်းထည့်ထားတယ်နောက်တစ်ခါကျတော့အားလုံးဖြစ်နေတဲ့အတိုင်း guilt ပေါ့နော် guilt trip ဖြစ်နေကြတယ်ဆိုတဲ့အချိန်ကျတော့ဟိုအလုပ်ရှိရင်လည်းရှိလို့မရှိရင်လည်းမရှိလို့နော် like ကိုကဟိုကိုရဲ့ဟိုအိမ်ကဟိုလုံးလုံးချုံချုံနေရလဲနေရတယ်ဒါပေမဲ့ဒုက္ခရောက်နေတဲ့လူတွေမြင်တဲ့အချိန်ကျလည်းကိုက guilty ဖြစ်တယ်ပေါ့နော်ဆိုတော့ဒီ guilt တွေနဲ့ပတ်သက်လာလေကျမတို့အခုမျိုး we can share community ထဲမှာ we are just free ပေါ့နော်အဲ့တော့whatever you feel ကis valid ဖြစ်တယ်ဆိုတော့လက်ခံပေးတဲ့ community တစ်ခုရအောင်ဆီဆောက်ပေးခြင်းနဲ့ပေါ့နော်ဒါမှဒါအားလုံးကတယောက်တစ်ယောက်လက်ခံနေဆွေးချင်ကြရင်ဒီ emotional support ကဟိုခိုင်ခိုင်မာမာရတာပေါ့နော်သူတို့ဖြင့်ဒီစုံထဲကိုရောက်လာရင် you safe ပေါ့နော် emotionally you safe to be yourself ပေါ့နော်အဲ့လိုပုံစံမျိုးနဲ့ရည်ရွယ်ပါလိမ့်ရှင့်
So aku mana dia orang itu bukan aku di sini nanti biar nama dia muda minggu ini sekarang dia tu jenazah sekarang dia biar dia muda minggu ini kalau melayan bahagia lepas itu terus jiman thari bukan terus segu thari kalau selalu lo melayan orang lembaga tu lupa ni deh jiman je lembaga lupa ni deh supaya orang melayan biar aja bahaya so elu muda minggu ini kalau di kalau cina di jiman je bukan lo gaya macam ni apa ni apa ni thari usaha lo kan buat orang kau ya si di lo di emotional kuna buat biar lo mana dia orang itu lupa di sebab saya ada thari buat orang kau kalau ke ini cile belum muda thari seorang lo jangan jujur aje.
Alo jiu kue doa le suane sore berci tarom hobu, balu le suro gua belum yu handle lo le pemudi bio second plan or not plan jekuga di tap bukang na le cila ni ne, ayha ku beli cipu lo le pon, suro ayha lo cila le kakeu bu di dai react lo dawai mah hobe ne gua, okay gua lo dawai yang siye, jekuku bian bio recreate lo me suro, kan yu cak jekuku bian bio mui tau bibu lo le. โอ้สาธารณะกูมาโกชีเอซอยวายน็อตเมคอนาเธอโกปะเนาะอลูมิโอปะโอตะเนียเพียงเลยจมารุดีลุขึ้นตัวได้จริงมาโอลูตะรอมเนี่ยเวกอัพคอลชีเลยแล้วก็จะรอเพอร์เพสตะคุกูตุยตัวจ่ายเลยဖြစ်တယ်ဥပမာจมาสุยเองอะยังงาโพเวอร์ตี้ဆိုတာကိုတည်တယ်ဒါပေမဲ့ခုမှာပို့ပြီးတော့ passionate ဖြစ်လာတယ်ပေါ့เนาะဒီ poverty ဆိုတာပို့ပြီးတော့ဟန်ဒယ်လုပ်ချင်လာတယ်ဒါအခြေအနေဆိုအောင်မြင်လာတယ်ပေါ့เนาะအဲ့လိုပဲဟိုကိုဝယ်ဖြစ်ဖြစ်တယ်လို့ကိုပြီးနားမှာဟိုကိုဘာကိုတကယ် ပြောရမယ်ဆိုရင်ပေါ့เนาะအားလုံးလိုပဲဟိုဒီအီကော်နမစ်လီပေါ့เนาะဟိုဒီဆောင်းနေရေးမှာထိခိုက်မှုတွေရှိတယ်နောက်ကျွန်တော်တို့ community မှာဆိုရင် single mother တွေလည်းရှိရတဲ့အတွက်ကြောင့်ပေါ့เนาะဟိုသူတို့တွေအတွက်တော်တော်ကြီးခက်ခဲသွားတာကိုမြင်ရတယ်မြင်ရတဲ့အတွက်ကြောင့်ဟိုဒီဟို emotional stress ရောအားလုံးကပြုံပြုံးဝင်တာပေါ့เนาะဆိုတော့သူတို့ဒီဟာတွေကို struggle လုပ်ရတာတွေတွေ့ရတယ်အဲနောက်တစ်ခုကကြတော့emotional distress ကတော်တော်ကြီးပြင်းထန်တယ်ဘာလို့လဲဆိုတော့ကျမတို့အမျိုးသမီးတွေညီမပြီးမှာကြတော့ ကျွန်တော်အလေးကိုအထင်အရှားမြင်ရပေါ့เนาะကျွန်မကိုယ်လည်းငါလည်းကေကေဘတ်ကျွန်မကိုယ်လည်းအမျိုးသမီးကျွန်မကိုယ်လည်းလည်းမိခင်တယောက်ဆိုတော့အရင်သိတယ်ပေါ့เนาะသိတော့ကျွန်တော်တို့ဒီလိုမျိုးပြောခဲ့ချိန်မှာဒါကိုအဝေးဖြစ်လာတော့ဒီ emotional stress ကတော့တော်တော်ကြီးကိုထိခဲ့လို့ပို့လို့တယ်ပေါ့เนาะဟိုဒါကြောင့်လည်းကျမတို့ဒီ emotional first aid ဆိုတဲ့ workshop ကိုအမြဲတမ်းစီစဉ်ဖြစ်တဲ့အပတ်စဉ်ပေါ့เนาะဟိုဘယ်လိုမျိုးကိုယ့်ကိုယ်ကို first aid လုပ်ပြီးမလဲဆိုတာမျိုးပေါ့เนาะဆိုတော့ဟိုကိုကမယုံကြည်ရင်ကိုကလုပ်ဖို့အားရှိမှာမဟုတ်ဘူးပေါ့เนาะဆိုတော့ယုံကြည်ဖို့ကဒါပထမလိုရမယ့်ဟာတစ်ခုပေါ့ဒါပေမဲ့ယုံကြည်ပြီးဘာမှမလုပ်လို့လည်းမရဘူးယုံကြည်ပြီးရင်ကျမတို့ကတာဝန်ယူဖို့လိုတယ်
ဥပမာကိုကဒီပေါ့နော်လာမယ်နေ့တွေတာဒီနေ့ထပ်ပို့ကောင်းမယ်လို့ယုံကြည်ရဲဆိုရင်ပို့ကောင်းအောင်ကိုလုပ်ဖို့အတွက်ကိုမှတာဝန်ရှိရဲဆိုတာကိုလက်ခံသွားဖို့ပေါ့နော်ပြီးရင်ကိုကတစိတ်တစ်ပိုင်းကနေစက်ပြီးလုပ်သွားဖို့လိုတယ်ပေါ့နော်ဆိုတော့ဒီနှစ်ခုကဟိုအရေးကြီးဆုံး
ဟုတ်ကဲ့ပါမှတ်သေးပါဦးရှင်။မင်္ဂလာပါရှင်။ဥစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့ချိန်ရောက်ပါပြီ။စစ်ကောင်စီကိုဗစ်တက်တရာလိုင်းကိုကင်တွယ်ဖြေရှင်းနိုင်လားဆိုတဲ့ကောင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဥစီသူအောင်မြင့်ရဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါရရှင်။
စစ်ကောင်စီလက်အောက်ကျန်းမာရေးဝန်ကြီးဌာနထုတ်ပြန်ချက်တွေအရဖေဗရီ10ရက်နောက်ပိုင်းကိုဗစ်-19ဗိုင်းရပ်ပိုးတွေ့လူနာနဲ့ဖေဆုံးသူအရေအတွက်နည်းလာတယ်လို့လက်ခံကူတာပေးရတဲ့အက်တစ်လူနာအရေအတွက်လည်းတဖြည်းဖြည်းကျဆင်းလာတယ်လို့ဆိုပါတယ်။ဆရာဝန်တွေနဲ့သတင်းစာဆရာတချို့ကဒီစီးရင်စရာကိန်းဂဏအရေအတွက်ကိုအပြည့်အဝရုံစားလို့မရဘူးလို့ဝေဖန်နေကြတဲ့တိုင်အရင်ကလူနာတွေကွာရန်တင် ဒါပေမဲ့အခုဇွန်လပိုင်းကစဗိုင်းရပ်ပိုးတွေ့သူတရက်ကိုအယောက်တရာဝန်းကျင်တချို့နေ့တွေမှာ200ကျော်300တွေ့လာရသလိုစစ်ကောင်စီကျန်းမာရေးဝန်ကြီးဌာနဘက်ကလိုအပ်ရင်အသုံးပြုနိုင်ဖို့ကုသရေးနဲ့ကွာရန်တင်းစင်တာတချို့ဖွင့်လှစ်ဖို့ပြင်ဆင်နေတာကိုလည်းတွေ့ရပါတယ်မြန်မာနိုင်ငံအတွက်ကိုဗစ်ဗိုင်းရပ်ရောဂါကူးစက်မှုတတိယလှိုင်းဝင်ရောက်လာတော့မလားဒီအခြေအနေကိုစစ်ကောင်စီလက်အောက်ကျန်းမာရေးဝန်ကြီးဌာနကရောကင်တွယ်နိုင်မလားဆိုတဲ့ကိစ္စစိတ်ဝင်စားဖို့ကောင်းနေပါတယ်
ဒီကနေ့အချိန်ထိကမ္ဘာတစ်လွှာလူပေါင်းတန်း180ဝန်းကျင်ကူးစက်ခံရပြီးလူပေါင်း4သန်းနီးပါးသေဆုံးခဲ့ပြီဖြစ်တဲ့ COVID-19 ကပ်ရောဂါဟာ2020ပြည့် March လ23ရက်နေ့ကစမြန်မာနိုင်ငံကိုရောက်ရှိကူးစက်လာခဲ့ပါတယ်2020ပြည့်ဩဂုတ်လလည်းအထီကို COVID ပထမလှိုင်းကူးစက်မှုကာလအဖြစ်သတ်မှတ်ပြီး9လနီးပါးအတွင်းကူးစက်ခံရသူ385ယောက်ပဲရှိခဲ့တာပါအဲ့ဒီအချိန်ကစနေ့စဉ်ကိုဗစ်ကူးစက်ခံရသူအရေအတွက်တဖြည်းဖြည်းမြင့်တက်လာပြီးအမြင့်ဆုံးအဖြစ်အောက်တိုဘာလ10ရက်တနေ့ထဲမှာကူးစက်ခံရသူ2158ယောက်အထိရှိခဲ့တာတွေ့ရပါတယ်။နောက်ပိုင်းတဖြည်းဖြည်းကျဆင်းသွားပြီးဆီယနာသိမ်းပွဲဖြစ်တဲ့ February 1ရက်နေ့မှာကူးစက်ခံရသူ209ယောက်စုစုပေါင်းကူးစက်ခံရပြီးသူ34000ကျော်နဲ့သေဆုံးသူစုစုပေါင်း3138ယောက်ရှိခဲ့ပါတယ်။ဩဂုတ်လနဲ့ဒုတိယအပတ်ကနေအဲ့ဒီကာလဝင်းကျင်အထိကိုဗစ်ဒုတိယလှိုင်းကာလလို့သတ်မှတ်နိုင်ပါတယ်။မြန်မာနိုင်ငံမှာကိုဗစ်စပြီးကူးစက်မှုရောက်လာတဲ့အချိန်ထိကျန်းမာရေးဝန်ကြီးဌာနမှကိုဗစ်ကိုစစ်ဆေးနိုင်တဲ့အခြေအနေတောင်မရှိခဲ့ပါဘူး။ပထမပိုင်းမှာနှာခေါင်းနဲ့အာခေါင်းတိုးပက်နမူနာတွေထိုင်းနိုင်ငံကိုပေးပို့စစ်ဆေးခဲ့ရပြီးနောက်ပိုင်းကျမှပြည်တွင်းမှာစစ်ဆေးနိုင်ခဲ့သလို2020ပြည့်နှစ်လယ်ပိုင်းအရောက်မှာတော့ COVID-19 မျိုးပီစတစ်ခုလုံးကိုဓာတ်ခွဲသုတေသနလုပ်နိုင်တဲ့အထိတိုးတက်မှုရလာတာတွေ့ရပါတယ်။အဲ့ဒီအချိန်က NLD အစိုးရနဲ့ကျန်းမာရေးဝန်ကြီးဌာနဟာ COVID ကာကွယ်ကုသရေးလုပ်ငန်းကြီးတစ်ခုလုံးကင်တွယ်နိုင်ဖို့အတွက်ပြည်သူတရလုံးကိုစီယုံပြီးအားလုံးပါဝင်ဖြည့်ရှင်းတဲ့ဤကိုကျင့်သုံးခဲ့သလိုတိုင်းပြည်စီးပွားရေးအထူးကိန်းနဲ့အောင်လဲစူးစမ်းခဲ့တာတွေ့ရပါတယ်။ရလက်အဖြစ်အာဆီယံ10နိုင်ငံမှာကိုဗစ်ကိုရင်ဆိုင်နေရတဲ့အချိန်တိုင်းပြည်စီးပွားရေးအပေါင်းလက္ခဏာပြတဲ့၃နိုင်ငံမှာပါဝင်ခဲ့သလို February 1ရက်နေ့အထိကိုဗစ်ကြောင့်သေဆုံးသူ 1.400 ကိန်းလုံးပြန်လည်ကောင်းမွန်လာသူ 69.500 ခန့်လုံးချီရှိအောင်စွမ်းဆောင်နိုင်ခဲ့ပြီးဒါဟာကမ္ဘာပြန့်မြတေဆုံးမှုနှုန်းအောက်နည်းနည်းလေးနှိမ့်တာတွေ့ရပါတယ်။ပြောရရင် NLD အစိုးရလက်ထက် COVID-19 ကပ်ဘေးရောဂါကိုအတိုင်းအတာတစ်ခုတည်းနိုင်ရင်းကင်တွယ်နိုင်ခဲ့တယ်ဆိုတာပါ
။ဆရာနာသိမ်းပြီးနောက်မှာတော့အခြေအနေတွေပြောင်းလဲကုန်ပါတယ်။ကျန်းမာရေးဝန်ကြီးဌာနလက်အောက်ကဆရာဝန်တွေပါမောက္ခတွေအစိုးရလုပ်ငန်းခွင်မဝင်ပဲ CDM လုပ်ကြပါတယ်။ CDM လုပ်တယ်ဆိုပေမဲ့ပြပဆေးုံတွေဆေးကန်းတွေအခမဲ့ဆေးကုသရေးဌာနတွေမှာကုသမှုဆက်လုပ်ကြသလိုဆန္ဒပြပွဲတွေကိုစစ်တပ်ကအကြမ်းဖက်ပစ်ခတ်သတ်ဖြတ်နှိမ်နင်းနေစဉ်ကာလကျုံရနေရာတွေမှာဒဏ်ရာရသူတွေကိုဆေးကုသမှုပေးကြပါတယ်လိုအပ်လို့အရေးကြီးလို့ဖိတ်ခေါ်ရင်အစိုးရဆေးုံတွေစီလဲသွားကုသပေးမယ်လို့ဆိုပါတယ်ဒါပေမဲ့လည်းဗ ပြုံးမီမြောင်းလိုင်ဦးဆောင်တဲ့စစ်ကောင်စီရဲ့ဆရာဝန်တွေပါမောက်ခတ်ကြီးတွေအပေါ်တုံ့ပြန်မှုကတော့ပြင်းထန်ပါတယ်ပုံမှန်ငါကနဲ့ဖန်ဝရန်တွေထုတ်တာဘယ်နေရာမှာဆေးကုကုတွေ့တာနဲ့ဖန်စီတာစီဒီအမ်ဆရာဝန်တွေဆေးကုတဲ့ပုဂ္ဂလိကဆေးုံဆေးပင်ကအခမဲ့ဆေးကန်းတွေကိုပိတ်ပစ်မယ်လို့ချိန်ချောက်တာအရေးယူပိတ်ပစ်တာတွေလုပ်ခဲ့ပါတယ်ဒါတွေမကအဲ့ဒီဆရာဝန်တွေရ မ်းမာရေးစောင့်ရှောက်မှုကဏ္ဍကြီးတစ်ခုလုံးထိခိုက်ကုန်ပြီးအဲ့ဒီထဲမှာကိုဗစ် -19 ကာကွယ်ကုသရေးလုပ်ငန်းတွေလည်းပါဝင်သွားပါတော့တယ်
NLD အစိုးရလက်ထက်တုန်းကတော့ကိုဗစ်ကာကွယ်ဆေးရဖို့ရန်ပုံငွေတွေရဖို့စနစ်တကျထိုးနှံနိုင်ဖို့ပြင်ဆင်ဆောင်ရွက်ခဲ့တယ်လို့အရှိတောင်အာရှနိုင်ငံတွေထဲမှာကိုဗစ်ကာကွယ်ဆေးအစောဆုံးရရှိထိုးနှံတဲ့နိုင်ငံဖြစ်ခဲ့တာတွေ့ရပါတယ်။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဦးဆောင်တဲ့စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမှာတော့ပြည်သူတွေဟာကိုယ့်ကိုယ်ကိုအနစ်နာခံပြီးကာကွယ်ဆေးထိုးနှံတာမျိုးကိုတော့လက်မခံသပိတ်မှောက်ခဲ့ကြပါတယ်။ဒီလိုနဲ့စစ်ကောင်စီကျန်းမာရေးဝန်ကြီးဌာနဟာရထားတဲ့ကာကွယ်ဆေးတချို့ကိုတော့စီစဉ်ထားတဲ့အုပ်စုတွေလိုက်စနစ်တကျထိုးနှံတာမျိုးမလုပ်နိုင်တော့ပဲရက်ကတ်တွေနဲ့အတန်ချက်ဆက်နဲ့လိုက်အောင်ထိုးကျင်သူတွေကိုထိုးနှံပေးတဲ့အခြေအနေမျိုးရောက်သွားခဲ့ပါတယ်။နောက်ပိုင်းပြည်သူအများစုကြီးဟာကိုဗစ်ကာကွယ်ဆေးဝယ်ယူမဲ့ရန်ပုံငွေတွေလှူဒန်းတာမျိုးကိုတော့သိမ့်မလုပ်ကြတော့ပါဘူး။ပြောရရင်စစ်ကောင်စီလက်အောက်မှာကိုဗစ်ကာကွယ်ဆေးထိုးနှံရေးအစီအစဉ်ဖီယိုဖီယဲဖြစ်သွားတယ်လို့အောင်မြင်မှုလည်းမရတော့ပါဘူး။အဲ့ဒီလိုအခြေအနေအောက်မှာကိုဗစ်ကူးစက်ခံရသူအရေအတွက်တိုးလာတယ်လို့ကာကွယ်ရေးဝန်ကြီးဌာန Defense Service Medical Research Center ရဲ့ဓာတ်ခွဲစစ်ဆေးချက်အရကိုဗစ် -19 မျိုးဗီဇပြောင်းလဲနေတဲ့ပိုးတွေးသူ11ယောက်ရှိနေပြီးအိန္ဒိယ၊အမေရိကန်၊ပြင်သစ်၊ဂျာမနီ၊စပိန်၊အိုင်ယာလန်နဲ့ဆွစ်ဇာလန်ကပိုးပြေးကူးစက်မြန်တဲ့မျိုးဗီဇပြောင်းဗိုင်းရပ်စ်တွေလို့ဆိုထားပါတယ်။ဒါအပြင်နောက်ပိုင်းဗိုင်းရပ်စ်ပိုးကူးစက်မှုတွေဟာစာသင်ကျောင်းတွေမှာဖြစ်ပေါ်နေတာကြောင့်စစ်ကောင်စီရဲ့ကျောင်းတွေအတင်းပြန့်ဖွင့်ဖို့ဖိအားပေးလုပ်ကိုင်နေမှုတွေကလည်းကိုဗစ် -19 ပြဿနာအတွက်စိုးရိမ်စရာဖြစ်စေပါတယ်
။တကယ်တော့ကိုဗစ် -19 ပြဿနာဟာကျန်းမာရေးဆိုင်ရာပြဿနာဖြစ်တဲ့အတွက်အစိုးရနဲ့ကျန်းမာရေးဌာနကဆရာဝန်တွေပါမောက္ခတွေစီးဝန်ထမ်းတွေစီးစီးလုံးလုံးကင်တွေဖြည့်ရှင်းရမယ့်ပြဿနာမျိုးပါ။ဒါနဲ့မကပြည်သူတရားလုံးနဲ့ဆိုင်တဲ့ပြဿနာလည်းဖြစ်နေပြန်တဲ့အတွက်ပြည်သူတွေကိုစီးအောင်ကြီးပြည်သူတွေရဲ့ပူပေါင်းပါဝင်မှုအားနဲ့ဖြည့်ရှင်းရမယ့်ပြဿနာမျိုးလည်းဖြစ်ပါတယ်။ဒါပေမဲ့လက်ရှိမြန်မာနိုင်ငံမှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့စစ်ကောင်စီကအာဏာသိမ်းတာကိုမကြိုက်လို့နှီးပေါင်းစုံနဲ့ဆန့်ကျင်ဆန္ဒပြနေတဲ့ပြည်သူတွေကိုရန်သူတွေလိုသဘောထားပြီးပြစ်ခတ်သတ်ဖြတ်ဖမ်းဆီးနှိပ်စက်ထောင်ချလုပ်နေတာကိုဗစ် -19 တိုက်ဖျက်ရေးမှာရှေ့တန်းကနေပါဝင်ခဲ့တဲ့ဆရာဝန်ပါမောက္ခကျန်းမာရေးဝန်ထမ်းတွေကိုချီးမြှောက်ပြီးအလုပ်အတူလုပ်ရမယ့်အစားရန်သူတွေသဖွယ်ဝရမ်းထုတ်ဖမ်းဆီးထောင်ချဆေးကုသခွင့်လိုင်စင်ရုပ်သိမ်းစတာတွေလုပ်နေတာကြောင့်မြန်မာနိုင်ငံရဲ့ကိုဗစ် -19 တတိယလှိုင်းအန္တရာယ်ဟာအတော်လေးဆိုးရိမ်နေရပြီဖြစ်တယ်လို့ပြည်သူတွေဘေးဒုက္ခအကြီးကျယ်ရောက်ကြရမယ့်အခြေအနေမျိုးလည်းဖြစ်ပေါ်လာနိုင်ကြောင်းပ
ါဦးစည်တော်မီရဲ့ဒရင်သုံးသက်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာအခုတော့မြန်မာပြည်မှပေးစာများအစီအစဉ်လှည့်ကြလာပါပြီဒီကနေ့ကြောက်တဲ့ဖခင်များနေ့အထိမ်းအမှတ်ဖြစ်တဲ့မြန်မာပြည်မှပေးစာများ2အစီအစဉ်ကိုမအေးတနာကြောင့်တင်ဆက်ထားပါတယ်ခင်ဗျာ
မင်္ဂလာပါရှင်။ဖခင်များနေ့ရောက်လာပြန်ပါပြီနော်။နှစ်တစ်နှစ်ရဲ့ဇွန်လတတိယတနင်္ဂနွေဟာကမ္ဘာပေါ်ကဖခင်တွေရဲ့ကြီးမားတဲ့မေတ္တာကိုဂုဏ်ပြုသတ်မှတ်တဲ့ဖခင်များနေ့မလို့ဒီနေ့ဒီရက်ရောက်ပြီဆိုရင်သားသမီးတွေကဖခင်စီဆက်သွယ်ပြီးတော့အမတ်တရားဂါရဝပြုတတ်ကြပါတယ်။ဖခင်မရှိတဲ့သူတွေကလည်းဖခင်ရဲ့ဂျေဇုကိုဒီလိုနေ့ရက်မျိုးမှာအထူးအောက်မေ့တတိယတန်းထားတတ်ကြတာပါနော်
။လောရဲ့တရေကောင်းကဖေးပါ
ဖေဖေထားသွားခဲ့တာကြားခဲ့ပါပြီသူရေးလာတဲ့သောရရှင်ကတော့ဥသူသူဆိုတဲ့သောရရှင်ဖြစ်ပါရင်ကျွန်တော်ဖေဖေနာမည်ဦးဝင်းကျော်ပါဟဲ့
အဖေကျွန်တော်အဖေကိုသတိရတယ် ဖေ့ချစ်ဆုံးသားကြီးတယောက်အနေနဲ့အဖေထားတော့ခဲ့တဲ့လွန်ခဲ့တဲ့30လောက်ကအချိန်ကိုတာခုတက်ပြီးသတိရမိရဲ့အဖေကျွန်တော်တို့နဲ့လမ်းခွဲတဲ့နေ့မှာအဖေပြောခဲ့တဲ့ငါသားကြီးလာလို့ရှိရင်နားလည်လာလိမ့်မယ်ဆိုတဲ့စကားကိုတာခုချိန်ထိပြန်ကြားအောင်စေသတိရဆဲပါအဖေအခုဆိုရင်တားရဲ့ဘဝရေစီကြောင်းထဲမှာစုံစမ်းကူးခတ်ရင်နဲ့မိသားစုတစ်ခုပန်ဆိုင်ခဲ့လို့အဖေရဲ့မိအကြီးအောင်မှအိမ်အောင်ကြသွားခဲ့ပြီဖေကျွန်တော်ချစ်ဆုံးအဖေတယောက်တက်ရှိထင်ရှားရှိသလိုရှိရင်ကျွန်တော်စီပြန်လာခဲ့ပြီပါကျွန်တော်နဲ့ကျွန်တော်မိသားစုအဖေတက်ရှိထင်ရှားပြန်လာမယ့်ရက်ကိုမျှော်လင့်ချက်နဲ့စောင့်နေပါတယ်ဖေ
အဖေများနေ့အတွက်အဖေအတွက်ချမ်းမြေ့စေချောင်ပြောပေးစေချင်ပါတယ်လို့ရေးလာတဲ့သောရရှင်ကတော့ရခိုင်ပြည်နယ်ဘူးသီးတောင်မြို့နယ်ကဇော်ဝင်းကျော်ဖြစ်ပါတယ်ဂျူမန်ဆိုတဲ့သောရရှင်ကလည်းအဖေဦးထန်ကီလင်းခေါ်မိုးလင်းကိုပြောချင်ပါတယ်တမီးတို့မိသားစုပေါ်မှာအများရန်ချစ်ခင်လမ်းပြပေးတဲ့ချစ်ဖေဖေကိုအရန်ချစ်ပါတယ်အဖေကြီးအသက်ရှည်ပါစေပျော်ရွှင်ပါစေလို့ဆုတောင်းပါတယ်တဲ့။ဤတဲဖြူဆိုတဲ့သောရရှင်ညီမငယ်ကတော့ဖေဖေကိုချစ်ပါတယ်လို့ဗဇက်ကတခါမှမပြောဘူးတဲ့အတွက်တောင်းပန်ချင်ပါတယ်တဲ့။ကျမဟောက်တောင်းဖူရွာဆိုတဲ့သောရရှင်ကတော့စကိုင်းထိုင်ထပ်ပိုင်းကလေးမျိုးနဲ့ကြံဆက်ကုန်ကြီးရွာမှာနေထိုင်တဲ့အဖေဥပြတ်တော်ကိုနောက်နေပေါင်းများစွာကျမ်းမာချမ်းသာပါစေအလုံးများအဆင်ပြေပါစေလို့ဆုမွန်ကောင်းပေးပို့လိုက်ပါတယ်ရှင်။ဆိုပါဆိုပြရစကိုင်းတကစာရေးလာတဲ့သောရရှင်ကလည်းကနေနေမှနေတဲ့အဖေအတွက်တချင်းလေးတောင်းစီလိုပါတဲ့ကိုလေးပြူတီဆိုထားတဲ့အဖေဆိုတဲ့တချင်းလေးထုတ်လင့်ပေးစီချင်ပါတယ်ကွယ်လွန်ခဲ့တဲ့အဖေအတွက်အလွမ်းပြေနာစင်ဖို့ပါတဲ့ကျွန်တော်နာမည်ဂျေးစပါလို့ရေးလာတဲ့သောရရှင်ကတော့ကရားပြည်နယ်ဖရူဆိုမြို့နယ်ခေါပရာကျေးရွာကဖေဖေဥပါစကွဲလေအတွက်ပါတဲ့ကျွန်တော်ထိုင်းမှာအလုပ်သွားလို့ရင်းနဲ့ဖေဖေနဲ့ဝေးနေရပါတယ်ဒါမဲ့လည်းဖေဖေရေတာအဝေးတနေရာကနေဖေဖေကိုဆုတောင်းပေးပါမယ်။ဖေဖေနေကောင်းချမ်းသာပြီးတော့လူရင်းဆန္ဒတွေပြေဝပါစေ။ကျေးဇူးလွန်ကြီးမားလှတဲ့ဖေဖေရဲ့မေတ္တာတရားနဲ့ကရုဏာတရားတို့ကိုတားပြတော့မှမေ့ပစ်ဖို့ရှိမယ်မဟုတ်ပါဘူး။ချစ်တော်ဖေဖေရေတဲ့။အဝေးရောက်သမီးခင်ဆန်းလင်းကတော့ Good morning မှာ view ရေစင်ကူကနေအမြင်နဲ့အားပေးနေပါတယ်။အဝေးကနေအဖေကိုကတော့ကျင်လို့ပါ။ကာရောကပြုချင်ပါတယ်တဲ့။ဖေဖေဥငွေလင်းကြပါရင်နော်။ကချင်ပြည်နယ်ကတော်ရရှင်ဖြစ်တဲ့တားဖြစ်သူဦးတူခေါင်ကတော့အဖေဖြစ်တဲ့ဦးကောဘရန်ဆောင်အတွက်အဖေများနေ့မှာအဖေကိုအရင်ချစ်ကြောင်ပြောပေးပါ view ရေတဲ့ဟုတ်ကဲ့လေးလိုင်းကနေတဆင်ပြောလိုက်ပါရဲ့ဦးတူခေါင်ရေဖောင်းငယ်မရှိတော့တဲ့သားသမီးတွေကတော့ဒီနေ့ဒီရက်ရောက်ပြီဆိုရင်မရှိတော့တဲ့အဖေတွေကိုမှန်းဆတန်တာပြီးတော့လမ်းဆွမြည်ရေဝဲကြရတာပါကျွန်တော်နာမည်မောင်တုံရပါကျွန်တော်အဖေဥပဝင်းမှာဆက်ပြီးရေးလာတဲ့တော်ရရှင်ကတော့ဖေဖေကောင်းရာသူပ္ပိရောက်နေမယ်လို့ယုံကြည်ပါတယ်တဲ့
ကျွန်တော်အသက်56 6စက္ကန့်ဒီ3နှစ်လောက်ပဲအဖေနဲ့အတူလက်ပုံးစည်းနေခဲ့ရပါတယ်။အဲဒီ3နှစ်တွင်မှာအဖေကကျွန်တော်ကိုဘာသာရေးအသိတွေပေးခဲ့တယ်။ဘာသာရေးတွေလုပ်စေခဲ့တယ်။ဒါကြောင့်မို့ကျွန်တော်လူဘဝမှာလူသားပိသားစွာလူချင်းဝင်တဲ့အညီနေနိုင်ခဲ့လို့စိတ်ချမ်းသာစွာနေရပါတယ်။အခုကျွန်တော်အဖေမရှိတော့ပါဘူး။ကျွန်တော်အဖေကျေးဇူးတွေအမြဲအောင်းမိပြီးတော့ညာတိုင်းအဖေကိုရှစ်ခိုးအိတ်လိုပဲအဖေအတွက်လည်းကုသိုလ်တွေပြုလုပ်နေပါတယ်။အဖေကောင်းရာသုခသည်ရောက်မယ်လို့ယုံကြည်နေပါတယ်။
စကိုင်းတိုင်းမင်းကြီးမြို့နယ်တောင်တွင်းဒေသမြို့မခုံသာရွာကအဝေးရောက်ကြော်မိုးနိုင်ခေါ်မုံမူကတော့သူလဲသူ့အဖေမရှိတော့ပါဘူးဆိုပြီးတော့ဒီလိုစိတ်မကောင်းစရာစာလေးရေးလာပါတယ်
။ပထမဦးဆုံးအဖေကိုကျေးဇူးတင်တယ်လို့ပြောပြစီကျွန်တော်ကဖေဖေကိုကျေးဇူးတင်စကားပြောနေပေမဲ့ဖေဖေကတော့သားကိုနှုတ်မဆက်ပဲဒေါကကြီးတွေကနေထွက်သွားတာ19နှစ်တိတိရှိနေပါပြီ။ဖေဖေရဲ့ကျေးဇူးတွေကြောင့်ရောင်စုံမီးတွေထိန်ထိန်လင်းနေတဲ့မြို့ပြကြီးရဲ့အလယ်မှာရပ်တည်နိုင်ပါပြီ။အခုလိုရာသီမှာဆိုရင်ဖေဖေကြိုက်တတ်တဲ့မြစ်ပလောဟင်းပဲရီဘွားကျော်ရှောက်ရည်နဲ့ငပိဖြော်လေးစားရတိုင်းဖေဖေကိုသတိရမိပါတယ်ဖေဖေရဲ့စကိုင်းတိုင်းတောင်တွင်းကြီးမြို့မရွာကအကိုကြီးတောက်ထွန်းအမခင်သန်းစိန်နဲ့အမကြီးခင်သန်းနုတို့ကိုစားဒီလောကကြီးထဲမှာခြေချခွင့်ရလို့ဖေဖေကိုကျေးဇူးတင်ပါတယ်လို့သားပြောလိုက်ပြစီဗျာ
သားဖြစ်သူမောင်နိုင်ကတော့ကျွန်တော်နေ့တိုင်းသတိရပြီးတရက်မှမမေ့ပါဘူး
အဖေတယောက်အနေနဲ့အနှွေးထွေးဆုံးမေတ္တာတွေပေးခဲ့တဲ့အဖေကိုသတိရရင်နဲ့အဖေဖြစ်စေခြင်းနဲ့ဆန္ဒတွေဖြည့်ဆည်းနိုင်ဖို့ကြိုးစားရင်းနဲ့အဖေလိုဖခင်မျိုးဖြစ်အောင်ကြိုးစားနေပါတယ်ဆိုပြီးတော့တားဖြစ်တဲ့မောင်နှံတမလွန်ကအဖေစီကိုတိုင်တယ်ပြီးတော့ပြောလာပါတယ် I miss you daddy ဆိုပြီးတော့သူ့ဖေဖေကိုတန်းတာပြီးတော့စာရေးလာတဲ့ညမကတော့တမိကြီးခင်ခင်အလံဖြစ်ပါတယ
်ဖေကြီးအခုချိန်မှာဖေကြီးစီကတမိကြီးနေကောင်းလားဆိုတဲ့အတန်းကြားဝင်ရချင်ပါတယ်ဘဝမှာတေခွဲတွေနဲ့ဆုံးရှုံးမှုတွေနဲ့မမြဲခြင်းသင်္ခါရနဲ့ထိတ်တိုက်မကြာခဏတွေ့ရပေမဲ့ဖခင်ကိုဆုံးရှုံးရတဲ့ဒုက္ခကတော့အပူလောင်ဆုံးပါပဲအဖေကြီးစိတ်မပူပါနဲ့နော်အမေကိုတမီးတို့ညီမနဲ့ဆက်ပြီးတော့ဆောက်ရှောက်ပါမယ်အဖေကြီးရောက်လေရာဘုံဘဝမှာအေးချမ်းပါစေနောင်ဘဝမှာပြန်ဆောင်ဝင်ရမယ်ဆိုရင်လည်းအဖေကြီးကိုဖခင်တယောက်အနေနဲ့အနည်းငယ်ပြုစုဆောက်ရှောက်နိုင်တဲ့တမီးကြီးဖြစ်ပါရစေ I miss you dad
နောက်ထပ်တော်ရရှင်သခိုင်းတိုင်းကနေနဲ့ကတော်ရရှင်ကိုမြင့်မော်ဆိုကတော့အဖေနဲ့မှာတချင်းတောင်းကျင်လို့ပါကိုလေးပြူတည်ဆူထားတဲ့အဖေဆိုတဲ့တချင်းလေးထုတ်လွှင့်ပေးစီခြင်းပါတယ်။လွန်ခဲ့တဲ့၅နှစ်ကကွယ်လွန်ခဲ့တဲ့အဖေအတွက်အလွမ်းပြေနားဆင်မှုပါ။ဝိုင်းတော်သားရဲ့အားလုံးကျန်းမာချမ်းသာလိုရာဆန္ဒပြကြပါစေတဲ့။ကျေးဇူးတင်ပါတယ်ရှင်။ပဲခူးတိုင်းတဲကုန်းမြို့နယ်အင်းမောင်ငယ်အုပ်စုအင်းမော်ကြီးရွာကဖေဖေဦးကံမြင့်တွေတားသမီးတွေကတော့ဖေဖေကျန်းမာပါစေအသက်ရှင်အနာကင်းပါစေအရန်လေးချစ်ပါတယ်ဆိုပြီးတော့မေတ္တာတိလက်ဆောင်ပါလာပါတယ်ရှင်။သားသမီးတွေကငင်းကမိခင်တွေကကျွေးမွေးတုတ်တင်ပြုစုတတ်တယ်လို့ဖခင်တွေကတော့သူတို့ရဲ့ဦးဆောင်မှုနဲ့ကလေးငယ်ကိုဘွားကြီးတဲ့ကိုဆွဲခေါ်ပေးတတ်ကြသူတွေဖြစ်ပါရဲ့နော်။ဒါကြောင့်ဖေဖေကျေးဇူးမမေ့ပါလို့သားသမီးတွေကပြောတတ်ကြတာပါ။ဆိုင်းနေတဲ့အောင်ဆိုတဲ့တော်ရရှင်ကတော့ဖေဖေဖြစ်တဲ့ဦးမြင့်အောင်အတွက်ဖခင်ကိုကာရဝပြုစင်ပါတယ်ဆိုပြီးရေးလာပါရဲ့
။ဆဆချင်းအနေနဲ့အဖေအသက်ရှည်ကျန်းမာပါစေလို့ဆုတောင်းပေးပါစေ။အဖေသားကိုဟိုးငငယ်ကဘိုက်ပေါ်တင်ထားခဲ့တာအဖေဘိုက်ပေါ်မှာအိတ်ခဲစားခဲ့တာတွေအဖေကျွန်တော်ကိုကြွေးမွေးခဲ့ရတဲ့ကျေးဇူးဒါလုံးဝမမေ့ပါဘူးကျွန်တော်တနေ့အဖေကိုကျေးဇူးပြတ်ဆက်ပါပါအဖေနာမှာဘယ်သူမှမရှိတော့ရင်တော့မှအဖေဘေးနာမှာကျွန်တော်ရှိနေမှာပါအဖေကိုတိတ်ချစ်ပါတယ
်ရန်ကုန်မြို့ဆန်းကြောင်းမြို့နယ်မှာနေထိုင်နေကိုအောင်ပြည့်ဖြူကတော့
ဘဝတစ်ချောင်းလုံးလွန်လည်နေမရှိဖြစ်စည်းဆက်လျှောက်သင်ကြားလမ်းညွှန်ပေးခဲ့တဲ့ချစ်ဖေဖေဦးမောင်တောင်းဘဝတစ်ချောင်းလုံးမှာချစ်တဲ့ချစ်စနီးသားသမီးမြင်းမြင်းများနဲ့အသက်သက်ဆုံးပျော်ရွှင်စွာနေထိုင်သွားနိုင်ပါစေကျောင်းကပေးကင်းဝေးချမ်းသာပါစေလို့ကျေးဇူးတင်ဆုတောင်းပေးလိုက်ရပါတယ
်။တမလွန်ဘွားရောက်နေပြီဖြစ်တဲ့ဖေဖေကိုဂတိပြုလာတဲ့သားသမီးတွေကတယောက်ကတော့နေပြည်တော်ကဖေဖေချစ်တဲ့တောင်းငယ်ကိုဗင်းသားဖြစ်ပါတယ
်။ဘာရင်ထဲမှာတော့ဖေဖေကထာဝရဆင်သန်နေမှာပါ။ဖေဖေမရှိတော့တဲ့နောက်ပိုင်းမှာဒါအရင်ကတည်းကဖေဖေမိသားကိုပို့ပြီးနားလည်ခဲ့တယ်လို့ဒါနောင်တကြီးမားစွာရခဲ့ပါတယ်ဖေဖေ။ဒါအရင်ကတည်းကလည်းအလုပ်ကျိုးစားတဲ့ဖေဖေမိမိကိုလည်းတအရင်ကားထက်ပိုပြီးကြီးဆိုင်ပါတယ်။ဖေဖေကောင်းငယ်ဘုံဘွားမှာစိတ်ဖြောင်းဖြောင်းနဲ့သာနေပါ။ဒါကုံဆင်းပြပါတယ်။လောကရန်ရိုက်ခတ်မှုတွေကိုလည်းသာကောင်းကောင်းခံနိုင်နေပါပြီဖေဖေ။ဘောင်မှာရှိကြတဲ့ဖေဖေများလည်းစိတ်ချမ်းသာခြင်းကိုယ်ကြီးချမ်းသာခြင်းနဲ့ပြည့်စုံကြပါစေ
။တော်ရှင်မက်ရှိဝင်ကတော့ဒီမဖေဖေကရခိုင်ပြည်နယ်တောင်ကုန်းမြို့မှာနေထိုင်ပါတယ်။ဖေဖေအတွက်သတိရခြင်းပေါင်းများစွာနဲ့မြတ်တာဒီလက်ဆောင်တပုတ်ပါခြင်းပါတယ်ဆိုတော့တချင်းလေးတပုတ်တောင်းလာပါတယ်ရှင်အဝေးရောက်သမီးလေးဤကတော့အဖေများနေမှာဖေဖေဦးအောင်စိုးမြင့်ကိုတတိယနေပါတယ်လို့ဆိုလာပါတယ်ပုံမှန်ဆိုရင်ဒီအချိန်အိမ်ပြန်လာလေးရှိပေမဲ့မရေရတဲ့အချိန်တွေကြာဒီနှစ်တော့အဝေးကပဲဆူတောင်းပေးလိုက်ပါရင်နော်အမြဲတမ်းအားပေးတဲ့ဖေဖေကြောင့်စိတ်ခွန်အားတွေတိုးရပါတယ်စားကောင်းတာလေးတွေစားတိုင်းဖေဖေကိုအမြဲတတိယနေပါတယ်ဖေဖေရဲ့မေတ္တာတွေအတွက်ကျေးဇူးပါလို့ပြောချင်ပါတယ်ရှင်။ဖေဖေကိုစာရင်းနေကြကိုရင်းလွင်ကတော့
ဒါရမဲ့နှလုံးသားပန်ရှင်နေဖြစ်တဲ့အဖေနဲ့အမေရဲ့မေတ္တာစေတနာကြောင့်သားဒီလောကရဲ့လူဖြစ်ခွင့်ရခဲ့တာပါ။ဖေများနေ့မှာကပအဖေများနဲ့အတူကျွန်တော်ဘာဘာကိုလည်းဒီလေလိုင်းကနေပြီးတော့ရှ िख ိုးကြတော့ပါတယ်။အမြဲတမ်းကြားမှာပျော်ရွှင်ပါစေ
။နာဂတောင်တဲ့နန်းရွမြို့မှာတာဝန်ထမ်းဆောင်နေပါတယ်ဆိုတဲ့သားဖြစ်တဲ့ကိုသိန်းတန်းထွန်းကတော့ကလေးမြို့နယ်မြောက်စည်းရွာမှာနေတဲ့အဖေဖြစ်တဲ့ဥဖေအောင်အတွက်ပါတယ်အဖေကိုတောင်းဝင်ကြရနေရာကနေပြီးတော့အဖေများနေမှာကတော့ရင်းနဲ့အဖေသားသမီးမြင်းမြစ်တွေနဲ့အတူကျမ်းမာပျော်ရွှင်ပါစေလို့လည်းစုတောင်းစကားလေးဗီဒီယိုကတင်ပါချင်ပါတယ်နန်းရုံမျိုးကကိုသိန်းတန်းထွန်းအဝေးကဖေဖေကိုလှမ်းမြော်ပြီးတော့ရှ िख ိုးဦးချကတော့လာပါတယ်ရှင်ကျမဖခင်ရဲ့ဆိုးရိုးလေးတစ်ခုအတိုင်းဆိုရင်တော့အဖေဟာသားဖြစ်သူအတွက်ပထမဦးဆုံးတရေကောင်းသမီးဖြစ်သူအတွက်ပထမဦးဆုံးချစ်သူဖြစ်ပါလေတဲ့ဟုတ်ပါတယ်ဘွားကိုဥဆောင်လမ်းပြချစ်ချင်းမြတ်တာ
ပေးစွမ်းနဲ့ဖခင်မှာညသောအဖြစ်ချစ်တာတွေကိုတိတိတတမဖွဲ့နှဲ့ရပေမဲ့နောက်ကျောကနေပြီးတော့ထောက်ခံပေးထားတဲ့ဖခင်တွေကိုဒီအစီအစဉ်လေးနဲ့ဥညွတ်ပေးပါစီရှင်ဖခင်ချစ်ချင်းလောကအလင်းဖြစ်ပါစေနော
င်ကြတဲ့အခါအဲ့ဒီသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်လက်တွေနဲ့ပတ်သက်ပြီးသတင်းတွေကတူတာဆိုတဲ့အစီအစဉ်ကိုကျွန်မညိုညိုလင်ကတင်ဆက်ပေးထားပါတယ်။ ဒီတစ်ပတ်မှာတော့နိုင်ငံရေးပြည်သူတွေအတွက်အသက်အိုးအိမ်စည်းစိမ်ကိုအကာအကွယ်ပေးဖို့ဖွဲ့စည်းထားတယ်ဆိုရဲနိုင်ငံတကာကစစ်တပ်တွေအကြောင်းပြောပြပေးထားပါတယ်ရှင်နိုင်ငံရေးစစ်တပ်ဆိုတာအမြဲတွန်တွင်းနေတဲ့အကြောင်းအရာတစ်ခုပါကမ္ဘာနိုင်ငံတိုင်းလိုလိုမှာနိုင်ငံရဲ့လုံခြုံရေးနိုင်ငံသားတွေရဲ့အသက်အိုးအိမ်စည်းစိမ်ကိုကာကွယ်စောင့်ရှောက်ပေးဖို့အတွက်စစ်တပ်ကိုဖွဲ့စည်းထားကြတယ်လို့ဆိုပါတယ်။ဒီလိုနိုင်ငံတွေမှာစစ်တပ်တွေထားရှိတဲ့အခါတချို့နိုင်ငံတွေကတော့စစ်တပ်အင်အားအရေးအတွက်နည်းနည်းပဲလိုအပ်သလောက်ထားကြတယ်လို့တချို့နိုင်ငံတွေကတော့စစ်တပ်အင်အားကိုအရေးအတွက်ကောအရေးချင်းမှကြီးကြီးမားမားဖြည့်ဆည်းကြတာတွေ့ကြရပါတယ်။ကမ္ဘာပေါ်မှာစစ်တပ်အင်အားကိုအရေးအတွက်နဲ့ကြည့်ရင်ဆိုရင်တော့2021ခုနှစ်အတွင်းလေ့လာချက်တွေအရစစ်တပ်အင်အားအများဆုံးနိုင်ငံကကမ္ဘာပေါ်ကလူဦးရေအများဆုံးနိုင်ငံတစ်ခုဖြစ်တဲ့မြန်မာအင်ဂျင်တရုတ်နိုင်ငံဖြစ်ပါတယ်။တနင်္ဂနွေလုံးအတိုင်းတိုင်းနဲ့စစ်တီအင်အားနှစ်သန်းနှစ်သိန်းနီးပါးရှိပါတယ်။ဒုတိယနေရာမှာရှိနေတာကတော့ကမ္ဘာပေါ်မှာလူဦးရေဒုတိယအများဆုံးနိုင်ငံဖြစ်ပြီးတော့သူကလည်းမြန်မာအင်ဂျင်နိုင်ငံတစ်နိုင်ငံပဲဖြစ်တဲ့အိန္ဒိယနိုင်ငံဖြစ်ပါတယ်။စစ်တပ်အင်အားတသန်း၄သိန်းကျော်ရှိပါတယ်။အမေရိကန်ပြည်အောင်စုကတသန်း၄သိန်း၊မြောက်ကိုရီးယားကတသန်း၃သိန်း၊ရုရှားကတသန်းကျော်ရှိပါတယ်။ဒါကတော့ကမ္ဘာမှာစစ်တီအင်အားအများဆုံးရှိတဲ့နိုင်ငံတွေပါ။မြန်မာနိုင်ငံပါဝင်တဲ့အာဆီယံနိုင်ငံတွေထဲမှာတော့ဗီယက်နမ်နိုင်ငံကအင်အား၄သိန်း၂000ကျော်နဲ့အများဆုံးပါပဲ။မြန်မာစစ်တပ်ကတော့အင်အား၄သိန်းကျော်နဲ့ဒုတိယအများဆုံးဖြစ်တယ်လို့လေ့လာချက်တွေကဆိုပါတယ်။ဒီလိုအရေးအတွက်ကိုမရှိပဲစစ်အသုံးစရအများဆုံးသုံးဆွဲနိုင်မှုခေတ်မီနည်းပညာနဲ့စစ်လက်နက်ပစ္စည်းအကောင်းဆုံးအများဆုံးသုံးနိုင်တဲ့ကမ္ဘာပေါ်ကအင်အားအကြီးဆုံးစစ်တပ်တွေရှိတဲ့နိုင်ငံတွေထဲမှာတော့အမေရိကန်ပြည်အောင်စုကထိတ်ဆုံးနေရမှာရှိနေပါတယ်။အဲဒီနောက်မှာတော့ရုရှား၊တရုတ်၊အိန္ဒိယနဲ့ဂျပန်နိုင်ငံတို့ရှိနေတာပါ။အခုလိုအင်အားကြီးမားတဲ့စစ်တပ်ကြီးတွေရှိတဲ့နိုင်ငံတွေရဲ့စစ်အသုံးစရိတ်ကိုကြည့်မယ်ဆိုရင်တော့2021ခုနှစ်အတွက်အမေရိကန်ပြည်အောင်စုရဲ့စစ်အသုံးစရိတ်ကအမေရိကန်ဒေါ်လာဘီလီယံ950သုံးဆွဲပါတယ်။နိုင်ငံရဲ့လူမှုခုလုံရေးအစီအစဉ်တွေနဲ့စစ်မှားရေးစောင့်ရှောက်မှုအစီအစဉ်တွေအတွက်သုံးဆွဲမှုပြီးရင်အများဆုံးသုံးတဲ့ကဏ္ဍပါပဲ။နိုင်ငံ GDP ရဲ့300ခန့်နှုန်းကျော်သုံးဆွဲတာပါ။ဒုတိယအများဆုံးစစ်အသုံးစရိတ်သုံးဆွဲတဲ့နိုင်ငံကတော့တရုတ်နိုင်ငံပါ။ဒီနှစ်မှာအမေရိကန်ဒေါ်လာ238ဘီလီယံသုံးပါတယ်။ဆော်ဒီအာရေဗျကတော့စစ်အသုံးစရိတ်အမေရိကန်ဒေါ်လာ 68.6 ဘီလီယံသုံးဆွဲပြီးတတိယအများဆုံးသုံးတဲ့နိုင်ငံအဖြစ်ရှိနေတာပါ။အခုလိုနိုင်ငံကြီးတွေအပြိုင်ဆိုင်စစ်တပ်အင်အားတိုးချဲ့လာနေတဲ့အချိန်မှာပဲကမ္ဘာပေါ်မှာစစ်တပ်ဖွဲ့စည်းထားတာလုံးဝမရှိတဲ့နိုင်ငံနဲ့တချို့ကတော့လိုအပ်လာတဲ့အခါရဲတွေနဲ့ပြည်သူတွေကစစ်တပ်အသွင်ပြောင်းတဲ့နိုင်ငံပေါင်း36နိုင်ငံရှိတယ်လို့လည်းသုတေသနပြုထားမှုတွေကဆိုပါရဲ့ရှင
်။တင်းငင်းနေနေအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာ။အခုဆက်ပြီးတော့သတင်းအချင်းချုပ်ကိုတင်ပြပေးပါဦးမယ်။မနက်ကမှစစ်တပ်ကအာဏာသိမ်းလိုက်တာ၅လနေပါရှိလာပြီဖြစ်ပေမဲ့စစ်ကောင်စီဘက်ကအကြမ်းဖက်ပစ်ခတ်မှုတွေနဲ့ဖမ်းဆီးထိန်းသိမ်းမှုတွေဆက်ရှိနေပါတယ်။တစ်ဖက်မှာလည်းစစ်အာဏာရှင်စနစ်ကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေပုံစံမျိုးစုံနဲ့မြို့နယ်အတော်များများမှာဒီကနေ့ထိဆက်လက်ပြုလုပ်နေကြသေးပါ။မနေ့ဇွန်လ19ရက်နေ့ကစကိုင်းတိုင်းဒေသကြီးကလေးမြို့မှာစစ်ကောင်စီတပ်တွေကအကြမ်းဖက်ပစ်ခတ်ဖမ်းဆီးခဲ့တဲ့အတွက်အသက်15နှစ်အရွယ်လူငယ်2ဦးအပါအဝင်အနည်းဆုံး4ဦးသေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။တဖက်မှာစစ်ကောင်စီဘက်ကအဲ့ဒီလိုအကြမ်းဖက်ပစ်ခတ်မှုတွေရှိနေပေမဲ့လည်းဒီကနေ့မှာတော့ကလေးမျိုးကံအနည်းဆုံး100လောက်လမ်းမပေါ်ထွက်ပြီးစစ်အာဏာရှင်ဆန့်ကျင်ရေးဆန္ဒပြခဲ့ကြပါတယ်။ကိုဗစ်ကူးစက်မှုအရှိန်မြင့်ဖြစ်ပေါ်နေတဲ့ကြားမှာပဲကလေးမျိုးကံတွေအခုလိုချစ်တဲ့ဆန္ဒပြနေကြတာပါ။မနေ့ဇွန်လ19ရက်နေ့ညမှာပဲရန်ကုန်မြို့ဗဟန်းမြို့နယ်အတွင်းစစ်ကောင်စီကပစ်ခတ်မှုကြောင့်73နှစ်အရွယ်လူငယ်တဦးသေဆုံးခဲ့ပါသေးတယ်။အချိန်ထဲမှာပဲစစ်အာဏာရှင်ဆန့်ကျင်ရေးဆန္ဒပြပွဲတွေကတော့တချို့မြို့တွေမှာပုံစံအမျိုးမျိုးနဲ့ဆက်ရှိနေကြပါဒီကနေ့ဇွန်လ20ရက်နေ့မှာရန်ကုန်တိုင်းဒေသကြီးရှိပီတာမြို့နယ်ကအတံမတိတ်အလံမလိတ်ဝန်ထမ်းပေါင်းစုံတပိတ်ဟာစစ်အာဏာရှင်ဆန့်ကျင်ရေးချစ်တဲ့ဆန္ဒပြခဲ့ကြပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့နေ့မှာပဲဖမ်းဆီးထိန်းသိမ်းခံထားရတဲ့ဩစတြေးလျနိုင်ငံသားရှောင်းတန်နယ်ရဲ့အမှုကိုပွင့်လင်းမြင်သာမှုရှိစွာနဲ့တရားမျှတစွာစစ်ဆေးကြားနာဖို့မြန်မာနိုင်ငံကိုတောင်းဆိုထားကြောင်းဩစတြေးလျနိုင်ငံသားရေးဝန်ကြီးမယ်ရီစပိန်ကပြောပါတယ်။အမှုအတွက်ကြားနာစစ်ဆေးမှုဟာ မြတ်တာမှုရှိပြီးပွင့်လင်းမြတ်တာမှုရှိလိမ့်မယ်လို့မျှော်လင့်ကြောင်းအခုသတင်းပတ်တွင်မြန်မာနိုင်ငံမြို့တော်နေပြည်တော်မှာရှောင်းတန်နယ်ရဲ့အမှုကိုကြားနာစစ်ဆေးဖို့ရှိနေတဲ့အချိန်ဝန်ကြီးမယ်ရီစပိန်ကဩစတြေးလျရဲ့ ABC သတင်းဌာနကိုပြောလိုက်တာဖြစ်ပါတယ်ဒီကနေ့တင်းငွေတွေနေဟာကမ္ဘာဒုက္ခသည်များနေ့ဖြစ်ပါတယ်။ကမ္ဘာတဝန်းကဒုက္ခသည်တွေကိုချီးကျူးဂုဏ်ပြုတဲ့အနေနဲ့နှစ်စဉ်ဇွန်လ20ရက်နေ့ကိုကမ္ဘာဒုက္ခသည်များနေ့အဖြစ်ကုလသမဂ္ဂကသတ်မှတ်ထားတာပါ။ဒုက္ခသည်တွေရဲ့ဘဝကိုစာနာနားလည်ပြီးမျှဝေခံစားနိုင်ဖို့နဲ့သူတို့ရဲ့ဘဝတွေပြန်လည်တည်ဆောက်နိုင်ရေးအတွက်ကြံ့ကြံ့ခံရပ်တည်နိုင်စွမ်းကိုအတိအမှတ်ပြုတဲ့အနေနဲ့ကမ္ဘာဒုက္ခသည်များနေ့အဖြစ်သတ်မှတ်ထားတာလို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂအဖွဲ့ကြီးဖြစ်တဲ့ UNHCR ကပြောပါတယ်တနင်္ဂနွေနေ့ည VOE မြန်မာပိုင်းအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ VOE စီစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ် VOE သောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးဘေးအန္တရာယ်အပေါင်းကင်းဝေးနိုင်ကြပါစေလူရပန်းနိုင်ကိုအမြန်ဆုံးစုခုနိုင်ကြပါစေလို့ဆုမွန်ကောင်းတောင်းပေးလိုက်ပါတယ်ခင်ဗျာကျွန်တော်ကတော့ဇွန်ဝဲလိုက်ပါ